ဒီကနေ့သာသနာတော်နှစ်2560ပြည့်နှစ်မြန်မာနှစ်1388ခုနှစ်ဝါဆိုလပြည့်ကျော်3ရက်ခရစ်နှစ်2016ခုဇူလိုင်လ22ရက်တောက်ကြနေ့ယနေ့ဖို့မှာဦးဇင်းတို့ချမ်းမြေ့များ၏သာတွင်ဝဲချမ်းမြေ့စေရန်အဋ္ဌိပဒံကျင့်မြတ်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်၍နေကြကုန်သောယောဂီသူတော်စင်တို့အားအစဉ်များဟောကြားမဲ့တရားကတော့ဥစ္စာနှမျိုးတရားတော်တဲ့ဘာတရားတော်တယ်လဲဥစ္စာနှမျိုးတဲ့ဥစ္စာနှမျိုးဆိုတာလောကီဥစ္စာရယ်လောကုတ္တရာဥစ္စာရယ်ဒီနှမျိုးကိုဥစ္စာနှမျိုးလို့ခေါ်တယ်ဘာနဲ့ပါတယ်လဲလောကီဥစ္စာနဲ့လောကုတ္တရာဥစ္စာတဲ့လောကီဥစ္စာဆိုတော့ယောဂီတော်စင်တွေတိကျပြီးဖြစ်သည့်အတိုင်းစိတ်နေရွှေတွေငွေတွေကြောက်တံပရမညာတွေနီလာဥဒ္ဓဖရာပရပလဲကောမုတ်ဘုအင်တိုက်တာအိညာတွေစင်မြင်ကြွယ်နာမတော်ရင်မတော်ကမတော်ဆိုင်ကအစာရတဲ့တရှိတတ်မဲ့အရာဝတ္ထုတွေကိုလောကီဥစ္စာလို့ခေါ်တယ်။နောက်ပြီးကြတော့သာယရဏသမိယရဏတွေလည်းပဲဒါလောကီဥစ္စာတဲ့။အဲ့တော့လောကီဥစ္စာတော့အလုံးသိကြပြီးသားတွေပဲများပါတယ်နော်။စိန်နေရွှေတွေငွေတွေကြောက်တံပရမညာတွေနီလာဥဒ္ဓဖရာကောမုတ်ပလဲနဝရကုသမလားနဝရကုသရဲ့ဥအိမ်တိုက်တာအိညာတွေရဲ့စင်မြင်ကြွနာမတော်ရင်မတော်ယထမတော်ဆိုင်ကဲနောက်ကြတော့သာသမီအစာရတဲ့ဒီလိုယရနာတွေကိုလောကီဥစ္စာလို့ခေါ်တယ်တဲ့နောက်လောကုတ္တရာဥစ္စာဆိုတာကတော့တတ္တာဒနံသီလဒနံဟိရိဥတ္တပိယံဒနံသုတဒနင်စစာဂောစပညာဝီတတ္တမန္တနံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလောကုတ္တရာဥစ္စာဆိုတာနံပါတ်1ကတတ္တာဒနံနဲ့တတ္တာဒနံဆိုတာယုံကြည်မှုဥစ္စာဘာတွေကိုယုံကြည်တာလဲလို့မေးရင်တော့ဖရာတရားတန်ကယရနာ3ပါးကံကံရဲ့အကျိုးတရားတွေကိုယုံကြည်တာကိုတတ္တာဥစ္စာလို့ခေါ်တယ်တဲ့ဒီကနေ့ဦးဇင်းတို့ယောဂီတော်စင်နေတရားလို့အထုတ်နေကြခြင်းဝေယဝဇာကုသိုလ်တွေဆောင်ရွက်နေကြခြင်းတရားတော်တွေကိုနာကြားနေကြခြင်းဒီကနေ့လူရှင်များပြကြတဲ့ဥမင်းထိုက်တော့သိဝင်သားမောင်ကျော်စောတို့နဲ့ဥဝင်အောင်ဒေါခင်အေးမူဦးလတ်ထွန်းတော်မြင့်မြင့်ကြီးဥအောင်ရှိန်တော်တင်ကြီးမိသားစုတို့ဒါနကုသိုလ်တွေဖျားမှုရတဲ့တန်ခါတော်ရှင်သမ ्या တို့အားအာယုဇန်နေသာညဏ်ဒီဖြောဤဝါဆိုသင်္ကန်းတိဖနယနဝကမ္မအတန်ချက်ဆက်စားရတဲ့ဒီလိုဒါနတွေကိုပြုလို့အားထုတ်နေကြခြင်းသည်ဖျားကိုလည်းပဲယုံကြည်လို့မှုလုပ်ကြတယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားထားတဲ့တရားတော်တွေကိုလည်းပဲယုံကြည်တဲ့သရာတရားရှိလို့လုပ်တယ်မြတ်စွာဘုရားဟောကြားတဲ့အတိုင်းပဲကျင့်ကြံပွားများကျူစာအထုတ်နေကြတဲ့တန်ခါတော်ရှင်သူမြတ်တွေကိုလည်းပဲယုံကြည်လို့မှလုပ်တာဒီလုပ်နေတဲ့ဒါနကံတွေကိုလည်းပဲယုံကြည်တယ်ဒီဒါနကံတွေကတန်တရာကြီးသွားတဲ့ခါမှာငါတို့အတွက်ချမ်းသာတုခတွေပေးမှာပဲလို့ဒါနရဲ့အကျိုးတရားတွေကိုလည်းပဲယုံကြည်တဲ့သရာတရားရှိလို့လုပ်နေတာဆိုတော့ဒီနေ့လူရှင်များနဲ့ယောဂီတော်စင်တွေရဲ့တန်တန်မှာတတ်တာလို့ခေါ်တဲ့ဥစ္စာကိုစီကိုစီရသွားကြပြီမှန်ရဲ့လားဒါနံပါတ်1ဥစ္စာပေါ့နောက်နံပါတ်2ကသီလဥစ္စာတဲ့သီလဆိုတော့ငါးပါးသီလတွေစောက်တည်တာရှင်းပါးသီလကိုးပါးသီလဆယ်ပါးသီလစတဲ့သီလတွေကိုကျင့်သုံးခံယူစောက်တည်တာကိုသီလဥစ္စာလို့ခေါ်တယ်အဲ့တော့သီလဥစ္စာကလည်းပဲယောဂီတော်စင်နေနေ့စဉ်နဲ့နေ့တိုင်းတရားစခန်းစဝင်တဲ့နေ့ကလေးကကိုးပါးသီလယူလိုက်တာနေ့တိုင်းနေ့တိုင်းကိုးပါးသီလတွေမစောက်တည်ကြဘူးလားအဲ့တော့သီလဥစ္စာတွေရောမရကြဘူးလားရတယ်လောကုတ္တရာဥစ္စာနှစ်ပါးရသွားပြီเนาะနောက်တတ္တာဒနံသီလဒနံဟိရိ ဟိရိဥစ္စာတဲ့နံပါတ်3ဥစ္စာကဟိရိဆိုတော့မကောင်းမှုဒုစရိုက်တွေပြုလို့ရမှာကိုရှက်တဲ့သဘောကိုဟိရိလို့ခေါ်တယ်စိတ်ထဲမှာမကောင်းမှုဒုစရိုက်တစ်ခုခုဒုစရိုက်7ပါးတည်းရတပါးပါးကိုကျူးလွန်မှုအခွင့်ကြုံလာတဲ့အခါမှာအကယ်၍ငါ့မြတ်ဒီဒုစရိုက်လေးကျူးလွန်နိုင်ပြီးရင်သူများတွေတော့ကဲ့ရဲ့တော့မှာပဲသူများတွေသိသွားရင်ရှက်စရာကြီးပဲစသည်အပြင်တွေးပြီးတော့အဲ့ဒီဒုစရိုက်အမှုမပြုဘဲနဲ့ရှောင်ကျင်လိုက်ရင်အဲ့ဒါဟိရိဥစ္စာရတယ်လို့ခေါ်တယ်ဟုတ်ရဲ့လားဥပမာသူတစ်ပါးရဲ့အသက်တတ်ဖို့အခွင့်ကြုံလာမိမိတို့တရားလို့အားထုတ်နေတဲ့ချိန်မှာချင်းလေးတကောင်ကနဖူးလာနာပြီးတော့ကြိုက်တယ်ဆိုပါစို့ဖောင်းနေပိန်နေတရားတော်မှန်တာချင်းရလာကြိုက်တော့ဖောင်းမှုပိန်မှုပေါ်မှာစိတ်ကမရှိတော့ချင်းပေါ်မှာဒေါသထွက်ရိုက်ချင်တဲ့စိတ်တွေကပေါက်ဒါပေမဲ့ရိုက်လို့မသိတော့ပါဘူးဘေးမှာလည်းပဲယောဂီတွေရှိတယ်ယောဂီတွေကိုစောင့်နေတဲ့ယဟန်တော်တွေလည်းပဲရှိတယ်အကယ်၍တရားရောက်မြန်မြင်သွားရင်ယောဂီဖြစ်နေပြီးတော့ပါဏာတိပါဒကံကြီးကျุလို့နေဆိုပြီးတော့တိသွားရင်ရှက်စရာကြီးလို့စိတ်ထဲမှာအဲ့ဒီလိုရှက်တဲ့သဘောလေးနဲ့ခြင်းလေးကိုမရိုက်ဘဲနဲ့အသာလေးချောက်ပြီးတော့ထုတ်လိုက်ရင်အဲ့ဒါဘာဥစ္စာရလဲဟိရိဥစ္စာတဲ့အဲ့ဒါကိုဟိရိလို့ခေါ်တယ်မကောင်းမှုဒုစရိုက်တွေကိုလောကမှာကိုရှက်တဲ့သဘောကိုဟိရိတဲ့ထို့သူပဲဘောတခြားခြားသောဒုစရိုက်ကိုပါလည်းပဲဒီတိုင်းပဲအာရိဏဒါနအဗျမစရိယမုဒဝါဒပိသုနာဝါစာပုဒဝါစာတမ္ပပလမဝါစာအဘိဇ္ဇာပြပါဒမိဇ္ဇာဒိဋ္ဌိဒီဒုစရိုက်ကိုပါကိုလည်းပဲကျူးလွန်ဖို့မိမိတို့အခွင့်ကြုံလာတဲ့အခါမှာကျူးလွန်ဖို့မသင့်တော်ပါဘူးကျူးလွန်နိုင်ရှက်စရာကြီးလို့စိတ်ထဲမှာအောင့်မေ့ပြီးတော့အဲ့ဒီဒုစရိုက်တွေမကျူးလွန်ဖြစ်အောင်ရှောင်ကျင်လိုက်ရင်မိမိတို့ရဲ့တန်တန်မှာဟိရိဥစ္စာရတော့တာပဲတဲ့အဲ့တော့အဲ့ဒီဟိရိဥစ္စာလည်းပဲဒီကနေ့ယောဂီတော်စင်တွေတရားလို့အားထုတ်နေကြတယ်ကိုပသီလာတွေဆောင်ထိန်နေကြတယ်ဆိုတော့ဟိရိဥစ္စာတွေလည်းပဲရသွားကြပြီမှန်ရလားနောက်ဩတ္တပဥစ္စာတဲ့ဩတ္တပဆိုတော့မကောင်းမှုဒုစရိုက်တွေလောကမှာကြောက်တဲ့သဘောကိုဩတ္တပဥစ္စာလို့ခေါ်တယ်ဒီမကောင်းမှုဒုစရိုက်တွေအကယ်၍ငါလုံးမိလိုက်ရင်ငါ့အတွက်မကောင်းတဲ့ဆိုးကျိုးဆင်းရဲကျိုးတွေပြန်လာလိမ့်မယ်ဆိုပြီးတော့တွေးပြီးတော့ကြောက်တဲ့သဘောအကယ်၍ဒီဘဝမှာပဲဆိုးကျိုးဆင်းရဲကျိုးတွေမကြုံခဲ့ရင်လည်းဒီဘဝနေသေးနောက်ဘဝရောက်ရင်မကောင်းတဲ့ငရဲဘဝသိစံဘဝပိတ္တဘဝတွေများရောက်သွားရင်ငရဲဆင်းရဲပိတ္တဆင်းရဲသိစံဆင်းရဲတွေငါခံစားနေရရင်ကြောက်စရာကြီးအဲ့တော့ဒီအကုသိုလ်ဒုစရိုက်တွေတော့ရှောင်မဖြစ်မယ်ဆိုပြီးတော့ကြောက်တဲ့စိတ်နဲ့အကုသိုလ်ဒုစရိုက်တွေမလုံးမိအောင်ရှောင်ကျင်ခြင်းဒီလည်းပဲဩတ္တပဥစ္စာပါပဲတဲ့အဲ့တော့ယောဂီတော်စင်တွေဒီနေ့တရားလို့အားထုတ်နေရင်ကိုပသီလာတွေစောင့်တည်နေကြတာဆိုတော့ဒီဩတ္တပဥစ္စာကလည်းပဲရာပြီးသားဖြစ်သွားကြတယ်နော်ဥစ္စာဘယ်နှပါးရသွားပြီလဲ၄ပါးတတရဏံသီလဒဏံဟိရိဩတ္တပိယံဒဏံသုတဒဏံတဲ့နံပါတ်၅ဥစ္စာကသုတဥစ္စာတဲ့သုဒ္ဓဥစ္စာဆိုတော့အကြအမြင်ဘဟုသုဒ္ဓအကြအမြင်ဘုသုဒ္ဓတွေမိမိတို့တန်တန်မှာရသွားကြပြီဆိုရင်တော့ဒါသုဒ္ဓဥစ္စာရတယ်လို့ခေါ်တာပေါ့အဲ့တော့တရားလို့လာရောက်ပြီးတော့အားထုတ်ကြတဲ့ယောဂီတော်စင်တွေမှာဝင်ဝင်ချင်းလုပ်ပြီးတရားတော်တွေနာကြရတချို့ဆိုလို့ချင်းတခါမှတရားအာမတော်ဘူးကြအောင်တချို့လည်းပဲတခြားကြသောနေရာတွေမှာအားထုတ်ဘူးတော့လည်းပဲကိုယ်စင်တို့ဒီမာစီဆရာတော်ကြီးရဲ့နိနာနေတရားအတိုင်းအာမထုတ်ခုတဲ့ယောဂီတွေလည်းပဲပါတယ်အဲ့တော့မိမိတို့လောဘိတရားနာတဲ့ကံမှာကိုမကြားဘူးတဲ့တရားလေးတွေကြားရတော့သုဒ္ဓဥစ္စာတွေရတာပေါ့ယခုလိုနေ့လည်နေခင်ရောက်တဲ့ကံမှာလည်းပဲကျောင်းမှာရှိတဲ့ဝန်ဆောင်သံဃာတော်တွေရတရားဓမ္မတွေယောဂီတွေအတွက်တင့်လျော်လျာလေးတွေရွေးပြီးတော့ဟောပြီးတော့လည်းပဲကိုမကြားဘူးတဲ့လေးတွေပါရင်ဒါသုဒ္ဓဥစ္စာရတာပဲမင်းလားတနေ့တော့ဥစဉ်ဟောတဲ့စူလမာလူဇာတုတ်တန်အဲ့ဒီတုတ်တန်ကြီးတနေ့ကဟောလိုက်တော့ဒီကနေ့ဆုံးအလူရှင်တက္ကမကြီးအထုဇေယောဂီတော်သိမ့်ဝင်ဥစဉ်ညတရားဆောင်ရင်မှလည်းလာလျှောက် တပည့်တော်ဗျာတဲ့ဒီအသက်ရွယ်သည့်ဥစဉ်ဟောတဲ့တရားလူမျိုးတရားတစ်ခါမှမနာဘူးဘူးတဲ့အဲ့တော့အဲ့ဒီလိုမနာဘူးတဲ့တရားတွေနားလိုက်ရတော့သူတ္တဥစ္စာတွေမရဘူးလားရအဲ့တော့သူနဲ့အတူပါလာတဲ့တရားထွက်သွားတဲ့ယောဂီမန္တလေးကပဲမန္တနယ်မြင်ရလည်းပဲဥစဉ်ကိုထက်ချက်ဟုတ်တယ်ဗျာတဲ့ဒီပြီးတော့လဲတရားတွေတော့တော်တော်များများနာဘူးတဲ့ဥစဉ်ဟောသလိုတရားမျိုးတစ်ခါမှမကြားဘူးဘူးတဲ့မနာဘူးတဲ့ကောင်းလိုက်တာဗျာတဲ့အဲ့ဒီတရားလေးမှတ်မိကြသေးလားသူလာမာလူကြတုတ်တယ်မှတ်မိတယ်နော်အဲ့ဒီလိုပေါ့လေကိုမကြားဘူးတဲ့တရားလေးတွေနားကြားခွင့်ရရင်ဒါဘာဥစ္စာရတာလဲသုတဥစ္စာရတယ်လို့ခေါ်တယ်မနစ်တော့လည်းပဲအရာဝတီတိုင်းမူပင်မျိုးနယ်ကရေလဲလေးကယောဂီတွေဒီမှာလာပြီးတရားအထုတ်ကြဥစဉ်တော့လည်းပဲကိုတိတလောက်တတလောက်မှတ်တလောက်နဲ့ယောဂီတွေရဲ့လိုအပ်ချက်တွေအစဉ်ပြေမဲ့တရားလေးတွေရွေ့ရဟောတော့သူတို့ကအဲ့ဒီလိုပဲသူတို့လည်းပဲမကြားဘူးတဲ့တရားတွေကြားရလို့တဲ့ဥစဉ်ကတော့ရိုးရိုးပဲဟောတာပါသူတို့ကသူတို့ဘလူတွေအထူးသဖြင့်ဖြစ်သွားတယ်ဆိုတော့မသိဘူးနော်မြတ်စွာဘုရားဟောတဲ့ပိဋကတ်သုံးပုံစာရင်းကြည့်ပြီးတော့ပဲဟောတာပါပဲအထူးသဖြင့်ထွင်ဟောတာလည်းဘာမှမပေါ့ဒါပေမဲ့သူတို့ကအဲ့ဒီလိုတခါမှမကြောက်ဘူးတာတွေကြားရတယ်တဲ့တခါမှမတည်ဘူးတဲ့အတိတွေတည်ရလို့ကျေးဇူးတွေတင်ကျေးဇူးတွေတင်ကြည်ညိုလို့ဆိုပြီးတော့သူတို့ပြန်တော့သူတို့ရွာမှာအကြီးကျယ်နေ့စဉ်နေ့တိုင်းကျင်းပတဲ့တရားပွဲကြီးဥစဉ်ကိုလှမ်းပင်တော့မနေ့ကတညာသွားဟောရသေးတယ်အဲ့ဒီလိုပေါ့လေကိုမကြောက်ဘူးတဲ့တရားလေးတွေကြားခွင့်ရသွားပြီဆိုရင်ဘာဥစ္စာရတာလဲသုတဥစ္စာရတယ်တဲ့တလတော်ကတရုတ်ပြည်ချမ်းမြမ်းဆရာတော်ဖျားကြီးနဲ့လိုက်သွားတော့လဲပဲဆရာတော်ကဥစဉ်ကိုတညတရုတ်ယောဂီတွေကိုတရားဟောခိုင်းဘာသာပြန်နဲ့ဟောရတာတရုတ်တရားအင်္ဂလိပ်စာလည်းမရအဲ့တော့ဗမာလူဟောတာပေါ့ဟိုကတရုတ်ဘာသာပြန်ပြန်ပြီးတယ်ဥစဉ်ကဒီကယောဂီအဟောင်းနေတော့နာဥပါလေအပ္ပမာဒတရားဟောတာတရုတ်ယောဂီတွေသဘောကျလို့လက်ခုပ်တွေထတာတီးတယ်သာသူမခေါ်ဘူးသူတို့ကလက်ခုပ်တွေတည်ရနော်တချောင်းမြောင်းနဲ့၄၅ချောင်းလောက်တည်တော့ဘာသာပြန်ပြီးတဲ့တကားအန်ဩတပြီးတော့ဘာသာပြန်လာတာကြာပြီတဲ့ရှီတောင်ကုန်းဆရာတော်ကြီးတွေချမ်းမြေ့ဆရာတော်ကြီးတွေချမ်းမြေ့မြန်ဆရာတော်ကြီးတွေတကယ်ဆရာတော်ကြီးတွေဘာသာပြန်ပြီးတဲ့တကားမှလက်ခုပ်တန်မကြခဲ့ဥစဉ်ဟောမှတီးလိုက်တဲ့လက်ခုပ်တွေတရုတ်တွေနားဟုတ်မနေဘူးတဲ့ဥစဉ်ကတရားဟောတတ်တယ်တဲ့ပြောတော့ကိုချီးကျူးတယ်ဟုတ်ပါဘူးလို့ပုံမှန်ပါပဲလို့အစတည်းကတော့သူမဟုတ်ခင်နဲ့ပြောတာလားခင်ဗျဥစဉ်ကဒီခုဟောမဲ့တရားကဗမာပြည်မှာပေါက်ပြီးသားနော်လို့ခင်ဗျတရုတ်ပြည်မှာမပေါက်ရင်ခင်ဗျဘာသာပြန်တာညံ့လို့ပဲလို့သူခြောက်ထားတာအဲ့တော့သူလည်းကြိုးစားပြီးတော့ပြန်တော့ကိုဟောတဲ့အတိုင်းပဲတစ်လုံးတစ်ဘာသာမကြအောင်ပြန်နိုင်တော့ယောဂီတွေအသာသဘောကျအဲတရားပဲပြီးပြီချင်းတရုတ်မကြီးကလာပြီးတော့ကောင်းလိုက်တာအရှင်ဘုရားပါဇက်ထဲကထွက်လာတဲ့တရားတွေကပန်းပွင့်လေးတွေထွက်ကြလာတဲ့အတိုင်းပဲခပြားလေးဆန်တဲ့တရုတ်တွေကနော်ကိုတော်မှဘာပြန်ပြောမှမသိနောက်တရုတ်မှတယောက်ကကြတော့ရှင်ပြဟောတဲ့တရားတွေကရင်ပတ်သက်ကိုဖြတ်ပြီးတော့ဝင်သွားတာဗျာတဲ့ဆရာတော်ရှင်လာလျှောက်တယ်နောက်ကြတော့ဦးစင်းကရည်စရာလေးလည်းပြောတာကိုရည်စရာလေးပြောတော့သူတို့ကရည်ရတော့သဘောလေးကျနောက်တနေ့ကြတော့တရုတ်ဘုန်းကြီးတစ်ပါးကလည်းတရားလာလျှောက်မှတဲ့ရှင်ဖျားတဲ့မင်းညဟောတဲ့အပ္ပမာဒတရားအဆက်လေးထပ်ပြီးတော့ဟောပြပါဦးတဲ့ဘာသာပြန်နဲ့ဟောတယ်ဆိုတော့ဒီမှာဦးဇင်းတို့တဏှာကြီးဟောရင်ဟိုမှာနာယီဝက်လောက်ပဲဟောရကိုကနာယီဝက်ဟောရင်ဘာသာပြန်နာယီဝက်အချိန်ယူသွားတာလေကိုကစကားတခွန်းကို5မိနစ်လောက်ပြောလိုက်ရင်ဘာသာပြန်အဲ့ဒါကို5မိနစ်ပြန်တယ်ထိုင်ဆောင်တော့ဟောရတာတော့သိအားမရအဲ့တော့ဒီဗမာပြည်ရယောဂီတွေလို့တော့အချိန်ပြည့်ဟုတ်ပြီလို့မရတော့သူတို့လည်းပဲနားရတာအားမရတော့မနေ့ကထပ်ပြီးတော့တရားတွေလာတောင်းကြအေးလို့ကြုံလို့ရှင်အချိန်ရရင်နောက်တစ်ချိန်အခွင့်ပြင်တော့ဟောပြပါမယ်လို့ခုချိန်ကတော့တရားလျှောက်တဲ့အချိန်တရားဆက်တဲ့အချိန်ဆိုတော့အချိန်ငဲ့ပြီးတော့ဟောပြီလို့မဖြစ်ဘူးလို့ပြောပြီးတော့ပြန်လွတ်လိုက်ရအဲ့ဒီလိုပေါ့လေသူတို့လည်းပဲမကြောက်ဘူးတဲ့တရားလေးတွေကြားတော့သုတဥစ္စာတွေရတော့စိတ်ထဲမှာဝမ်းသာကြ အပမာဒဆိုတာမဟာယာနဗုဒ္ဓဘာသာဝင်နေကြမှာမကြဘူးကြဘူးထင်တယ်နော်ဒီကနေ့ယောဂီတော်စင်တွေကတော့အပမာဒဆိုတာမကြခြင်းမှာအစိုးဟုတ်တယ်မလားအကုန်လုံးသိနေကြတာအပမာဒဆိုတာဘာလဲလို့မေးလိုက်ရင်ဘယ်နှမ်းမဲ့မေးမိသိကြတယ်မမေးမလျော့နေခြင်းကိုအပမာဒလို့ခေါ်ပါတယ်ဖရားရန်ကုန်မှာဟောတော့မှလည်းပဲယောဂီတွေဖြစ်ရဒီမှာဟောရင်လည်းဖြေနိုင်တယ်ဗမာတွေကတော့အကုန်သိရုပ်ဒီမှာအဲ့ဒီအပမာဒတရားလေးတွေမကြားဘူးတော့ထူးဆန်းနေဖြစ်ဒါကြောင့်မို့ပေါ့အဲ့ဒီလိုကိုမကြားဘူးတဲ့တရားတွေကြားခွင့်ရရင်ဘာဥစ္စာရတာလဲသုတ္တဥစ္စာရတယ်လို့ခေါ်တယ်။နောက်သုတ္တတနင်္ဆစာဂောစာတဲ့စာဂာဆိုတော့ဒီကနေ့အလူရှင်များဖြစ်တဲ့ဥမင်းထိုက်အာထုဇေယောဂီဒေါ်သိဝင်သားမောင်ကျော်စောတို့မိသားတစုဖျားမှုရှိတဲ့တန်ခါတော်ရှင်သူမြတ်တွေကိုအာယုံစွာနေစွာညနေအပြောရတို့ဖြင့်တရားရှင်နှံလူနှံဆက်ကချင်းဝါစုသင်္ကန်းဝါစုထီးဝါစုဖနဝါစုရအစာရတဲ့ဥပစုဝတ္ထုအစုစုတွေနဲ့နဝကမ္မတွေကိုလူနှံခြင်းသည်ဒါစာကဒနလို့ခေါ်တယ်အတန်ချက်သက်လူရှင်များဖြစ်တဲ့ဦးဝင်းအောင်တို့ဒေါခင်အေးမူတို့ဥလထွန်းတို့ဒေါ်မြင့်မြင့်ကြီးတို့ဦးအောင်ရှင်ဒေါ်တင်ကြီးမိသားစုတို့ကလည်းပဲ36,000 တန်ဝဘဝနေရာအရှိတဲ့အတန်ချက်ဆက်ကြီးလူတန်းရတော့သူတို့လည်းပဲစာကားဥစ္စာတွေရကြတာပဲမှန်ရလားအခုယောဂီတော်စင်တွေဥစဉ်ရဲ့အတန်ကြီးကြီးလင်းလင်းနဲ့တရားနာကြခွင့်ရတာအဲ့ဒီလူရှင်တွေရဲ့ကျေးဇူးကြောင့်လေနော်အရင်အတန်ချက်ဆက်ကဒီလောက်ထိမကောင်းဘူးတည်တည်လေးနော်အခုတော့ဥစဉ်တို့ဟောရတဲ့ဘုန်းကြီးတွေလည်းပဲတက်တာတယ်မင်းကဟောကြလဲမလို့အဝေးကြီးကဟောတာကိုအတန်တွေကကြီးလင်ပြက်ပြက်သားသားကြီးကြီးလင်နဲ့ထွက်တာအဲ့တော့အတန်ချက်သက်လူချင်းတွေမှလည်းပဲစာကားဥစ္စာတွေရတယ်တဲ့စမ်းလူချင်းတွေမှလည်းပဲစာကားဥစ္စာတွေရတယ်အဲ့ဒီလိုလူတန်းပေကံစွန်ကြဲခြင်းတွေပြုပြီးဆိုရင်တော့မိမိတို့အတန်တန်မှစာကားဥစ္စာတွေရသွားပြီလို့ဒီလိုနားလည်သဘောပေါက်ရမယ်မှန်ရဲ့လားသုဒ္ဓတနင်္ဆစာဂောစပညာဝေတတမန္တနံတဲ့နောက်ဆုံးဥစ္စာကတော့ပညာဥစ္စာတဲ့ပညာဥစ္စာဆိုတာလောကီပညာတွေကိုမဆိုလိုဘူးဒီနေရာမှာဝိပဿနာပညာမပညာတွေကိုပညာဥစ္စာလို့ဆိုလိုတယ်လောကီပညာတွေကိုရသည်ဖြစ်စေမရသည်ဖြစ်စေကိစ္စမရှိဘူးเนาะလောကီဘဝတွေရသည်ဖြစ်စေမရသည်ဖြစ်စေကိစ္စမရှိအဲ့တော့တရားလို့အားထုတ်ရင်းနဲ့မိမိတို့ကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်းယုံနံတွေရဲ့အကြောင်းကိုထိုးထွင်းသိသွားတဲ့ဝိပဿနာပညာတွေမဲ့ပညာတွေမိမိတို့တဏ္ဍာမှာရပြီဆိုရင်တော့ဒါပညာဥစ္စာရတယ်လို့ခေါ်တယ်တဲ့အဲ့တော့အလုံးပေါင်းတော့ဥစ္စာဘယ်နှပါပါလဲဥစ္စာ9ပါးဒါကိုဥစဉ်တို့မြန်မာစကားပေါ့စကားတခုရှိတယ်သူတော်ဥစ္စာခုနှစ်ဖြာတဲ့ကြားဘူးကြလားသူတော်ဥစ္စာဘယ်နှပါးရှိလဲခုနှစ်ပါးသူတော်ကောင်းတွေရဲ့ဥစ္စာခုနှစ်ပါးဒီခုနှစ်ပါးပဲနော်တတ္တာဒနံသီလဒနံဟိရိဥတ္တပိယံဒနံသုဒ္ဓဒနင်စစာဂောစပညာဝေတတ္တမံဒနံနံပါတ်1ဥစ္စာကတတ္တာဒနတဲ့ယုံကြည်မှုဥစ္စာနံပါတ်2ကသီလဒနကိုခြင်းသီလဥစ္စာနံပါတ်3ကဟိရိဥဟိရိဒနရှက်မကောင်းမှုဒုစရိုက်တွေမှအဲရှက်ခြင်းသဘောတရားဥစ္စာနံပါတ်4ကဩတ္တပဒနမကောင်းမှုဒုစရိုက်တွေမှကြောက်လန့်ခြင်းဥစ္စာနံပါတ်5ကသုတဒနအကြမ်းမြင်ဘူသုတဥစ္စာနံပါတ်6ကစာဂဒနာစွန့်ကြဲပေးကံလူတန်းခြင်းဥစ္စာနံပါတ်9ကပညာဥစ္စာပညာဒနာဝိပဿနာပညာမဲ့ပညာဖို့ပညာဥစ္စာတဲ့အဲ့တော့ပြန်ပေါင်းလိုက်လို့ရှင်လောကီဥစ္စာနဲ့လောကုတ္တရာဥစ္စာဥစ္စာကနှစ်မျိုးပဲရှိပါတယ်နော်လောကီဥစ္စာဆိုတာခုနပြောခဲ့ပြီစိတ်နေရွှေတွေငွေတွေကြောက်တံပရမညာတွေဥဒ္ဒဖရာပလဲခေါ်မှုနီလာအစရှိတဲ့နဝရကုသွယ်နဲ့ဥရင်တိုက်တာအိညာတွေစင်မင်းကျွမ်းနာယင်ယထသာသမိစာရည်တဲ့ဒီတက်ကြီးတက်မဲ့ဥစ္စာတွေကိုလောကီဥစ္စာလို့ခေါ်တယ်ဒီဥစ္စာ9ပါးကိုတော့လောကုတ္တရာဥစ္စာ9ပါးလို့ခေါ်တယ်တဲ့ အဲ့တော့လောကီဥစ္စာနဲ့လောကုတ္တရာဥစ္စာဘာတွေကွာခြားသလဲလို့ဥစဉ်တို့နိုင်ရှင်းကြည့်ရမယ်။လောကီဥစ္စာဆိုတာဘုံဆိုင်ပစ္စည်းတွေပါတဲ့။လောကီဥစ္စာတွေကဘာတွေတဲ့လဲ။ဘုံဆိုင်ပစ္စည်းတွေဘုံဆိုင်ဆိုတာနားလည်ကြလား။ဘာလဲ။အရက်ဆိုင်ကိုပြောတာလား။ဥစဉ်တို့ရှိခဲ့တုန်းကလူကြီးတွေကအရက်ဆိုင်ကိုဘယ်လိုခေါ်လဲဘုံဆိုင်လို့ခေါ်တယ်မလားဘာဖြစ်လို့လဲလို့ဆိုတော့အရက်ဆိုင်ဆိုတာဆင်းရဲသားလည်းတောက်တယ်တတိလည်းတောက်တယ်မှန်ရဲ့လားဒီကနေ့ဖြစ်ကတော့ဘီယာစတေးရှင်းတွေပေါ့ဘီယာဆိုင်တွေတတိသားတွေလည်းပဲတောက်တယ်ဆင်းရဲသားတွေလည်းပဲတောက်တယ်ကုမ္ပဏီပိုင်ရှင်တွေလည်းပဲတောက်တယ်ယောက်ျားတွေလည်းပဲတောက်တယ်မိန်းမတွေလည်းပဲတောက်တယ်မတောက်ကြဘူးလားလူမျိုးစုံအကုန်ဝင်ပြီးတော့ဘုံအနေနဲ့ဝင်ထိုင်ဝင်တောက်လို့မှုအဲ့ဒီဆိုင်ကိုဘာဆိုင်လို့ခေါ်လဲဘုံဆိုင်တဲ့ဘုံဆိုင်ဆိုတာအလုံးနဲ့သက်ဆိုင်တဲ့နေရာဟုတ်တယ်မလားဒီတိုင်းပဲလောကီဥစ္စာယတနာတွေဆိုတာလည်းပဲအလုံးနဲ့သက်ဆိုင်နေလို့ဘုံဆိုင်ပစ္စည်းတွေလို့ဒီလိုပြောတာမှန်ရဲ့လားမိမိတို့ရှာထားဖွေထားလို့ရလာတဲ့ကိုယ်ပိုင်ပစ္စည်းလေးတွေကိုယ်ပိုင်လို့စိတ်ထဲမှာမထင်ကြနဲ့တဲ့မြတ်စွာဘုရားကဘာတွေတဲ့လဲဘုံဆိုင်တွေဘသူတွေနဲ့ဆိုင်ရတယ်လို့ဆိုတော့ရေတွေနဲ့လည်းပဲဆိုင်တယ်မီးတွေနဲ့လည်းပဲဆိုင်တယ်တခိုးဓမြတွေနဲ့လည်းပဲဆိုင်တယ်မင်းစုမင်းညစ်တွေနဲ့လည်းပဲဆိုင်တယ်အမွေခံသားစုသမီးစုတွေနဲ့လည်းပဲဆိုင်တယ်မဆိုင်ဘူးလားဆိုင်လို့မို့မိမိတို့ကတော့ဇဂုဇဂန်းနဲ့ငါကချွေချေးမကြအောင်အသေးအတန်နဲ့ရှားထားတော်လည်းပဲရပညာကကံမကောင်းအကြောင်းမလိုက်ရင်ရေတိုက်စားလို့ပါသွားတဲ့လူတွေလည်းပဲလောကကြီးထဲမှာဒုနဲ့တွေအများကြီးပဲမရှိဘူးလားမနစ်တော့ဆိုလို့ရှိရင်လေမြန်မာနိုင်ငံတနိုင်ငံလုံးရေပိဒုက္ခတွေရောက်ကြတာမလားကလေးမျိုးကနေစပြီးတော့ဟိုးမြန်မာပြည်အောက်ပိုင်းအရာဝတီတိုင်းထိရေတွေကြီးလိုက်ကြတာကလေးမျိုးဆိုလို့ရှိရင်မြို့ဝင်ဆိုင်းဘုတ်ကြီးတောင်မှဟိုးဆိုင်းဘုတ်ကြီးအထက်မဟုတ်ဘူးစာတန်းလေးပဲပေါ်တော့တာအောက်ကတိုင်းကြီးကုန်မြို့အိမ်နေဆိုလို့ရှင်နှစ်ထပ်အိမ်နေဆိုလို့ရှင်တိုးလေးတွေပဲပေါ်လာအဲ့တော့ဒီအိမ်နေတဲ့မှာရှိတဲ့ပစ္စည်းတွေရေတွေကတိုက်စားနွန်နေရဖုံးသွားတော့ဘာတစ်ခုမှပြန်သုံးလို့မရတော့အဲ့တော့အဲ့ဒီပစ္စည်းတွေဒီရေတွေကသူတို့နဲ့လည်းပဲဆိုင်လို့ဘာဖြစ်သွားလဲတိုက်စားသွားတာတိုက်စားသွားတော့ကိုပိုင်သေးလားမပိုင်ဘူးနော်ဒီတဲ့မှာကလေးကယောဂီတွေပါတယ်ဓမ္မကြီးတော်ခင်မြင့်စေးတို့မိုက်တော်မမဝင်းတို့မိနစ်တော်ကရေကြီးတယ်မလားဘုမကြီးတို့အိမ်နေရလွတ်လာဩတော်သေးတာပေါ့နော်တော်တော်များများတော့ရေပြီးနဲ့တော်တော်ကိုဒုက္ခရောက်သွားကြဒါကြောင့်မို့ကိုရှာသားဖွေသားတော်လည်းပဲကိုပိုင်ပစ္စည်းလိုစိတ်ထဲမှာမှတ်ထားလို့မရဘူးတဲ့ပုံစံပစ္စည်းတွေပါဆိုတာမိနစ်တော်ကရေပြီးကြီးကသက်တည်ပြလာနော်မင်းတို့ကြီးလည်းပိုင်တာမဟုတ်ဘူးမင်းတို့ကြီးလည်းပိုင်တာမဟုတ်ဘူးငါတို့လည်းပိုင်တယ်ဆိုပြီးရေတွေကဝင်လာတော့ပြည့်စည်တော်တာပဲအိမ်တွေရောပစ္စည်းတွေရောတချို့လူတွေတောင်မှသိရသေးတယ်နောက်တကမိတွေရာလည်းပဲဆိုင်တယ်တဲ့ပြီးကြတဲ့နေ့ကဆိုလို့ရှင်နှွေဦးကာလနှွေရာသီတောင်မရောက်သေးဘူးလောင်လိုက်တဲ့မိတွေမြန်မာပြည်တဝန်းရန်ကုန်မြို့မင်္ဂလာဆေးကြီးကဆလောင်တာနော်မန္တလေးမင်္ဂလာဆေးကြီးလည်းမပါဘူးလားဟိုလာချုပ်မှုဆက်ဘက်ကလည်းပဲလောင်နိုင်သေးတယ်မကွေးဘက်ကလည်းပဲလောင်နေရွာလုံးကျွတ်တယ်ညောင်ပင်သာရွာဆွမှတ်တာပဲเนาะတရွာလုံးတရွာလုံးဟိုနှမ်းလောင်ဒီနှမ်းလောင်เนี่ยအဲ့ဒီလိုမီးတွေလောင်နေတယ်ပါတော့တော့ကိုပိုင်သေးလားအဲ့တော့မီးတွေနဲ့လည်းပဲဆိုင်တယ်ဆိုတာနားလည်ရမယ်เนาะကိုကတော့ကိုပိုင်တယ်လို့ထင်ပြီးတော့သေသေးချာချာတော်တိခတ်ပြီးတော့လုံလုံချုံချုံသိမ့်တာတော့လည်းပဲအဲ့ဒီလိုကံမကောင်းတဲ့အခါမီးလောင်ရင်လည်းပါတော့တတ်တယ်ဒါကြောင့်မို့မီးတွေနဲ့လည်းပဲဆိုင်ပါတယ်ဆိုတာအဲလောင်သွားတဲ့မီးလောင်တဲ့မှာပါသွားတဲ့ပုံကိုယ်တွေကတက်တည်ပြနေတယ်။နောက်တကတခုတည်းမြတ်နေတော့မဆိုင်ဘူးလား။ဆိုင်တယ်။ကိုကရှားထားဖွေးထားဒီဒီချာတော့ကသိနေတော့လည်းပဲတခုတည်းမြတ်တွေလာတိုက်ရင်လည်းပဲပေးလိုက်ရတာပဲ။ဟုတ်တယ်မလား။လွန်ခဲ့တဲ့10နှစ်လောက်ကရန်ကုန်မြို့မှာအင်ရလန်နဘေးမှာနေတဲ့စိန်ကုံတဲ့စိန်ပွဲသားကြီးမိသားစုတစုအဲ့ဒီမှာသူတို့ရဲ့စိတ်တွေကိုလိုချင်တဲ့ဓမြတွေကလာပြီးတော့စိတ်တွေတောင်း တောင်းပြီးတော့သူတို့ကိုပြန်ပြီးတော့အမှုပတ်မှာဆိုတရားစွဲမှာဆိုလို့ထင်ပါရဲ့အဲ့ဒီစိန်ကုန်တဲ့မိသားစု5ယောက်လုံးတကားတဲ့တနတ်တွေနဲ့နှစ်ထင်းနေတိပြစ်ပြီးတော့ထွက်သွားတာငါးလောင်းပြိုင်လူသတ်မှုဆိုတာပြန်ကုန်မြို့မှာအဲ့ဒီတော့တအားဟောဖြစ်တဲ့တဲ့ရင်ကြီးပေါ့နော်ဒီကနေ့အချိန်ကြီးဒီအဲ့ဒီဓမြတွေဘယ်သူတတ်လို့တမ်းမှမသိဘူးတရားခံလည်းပဲမမိဘူးအဲ့တော့အဲ့ဒီစိန်ကုန်တဲ့မိသားစုတွေကတော့သူတို့လက်ထက်မှာရှိတဲ့စိန်တွေကိုသူတို့ကပိုင်ပစ္စည်းတွေလို့ထင်ပြီးတော့သူတို့ကတော့တိတ်နေတာပေါ့လေဒါပေမဲ့တကယ်ဓမြတွေနဲ့တွေ့တော့ဘာဖြစ်သွားလဲပေးလိုက်ရတာပဲစိန်တွေတင်ပေးရတာမှန်တယ်ကိုယ့်ရဲ့အသက်ပါပေးလိုက်ရတာကြောက်စရာကောင်းလားနော်လောကီဥစ္စာတွေဘာမှအာမခံချက်မရှိဘူးဘာဝရန်တီးမှမရှိဘူးနော်အကြောင်းမြတ်စွာဘုရားဗာတယ်လေလောကီဥစ္စာဆိုတာဘုံဆိုင်ပစ္စည်းတွေတဲ့တခုတွေနဲ့လည်းပဲဆိုင်တယ်ဓမြတွေနဲ့လည်းပဲဆိုင်တယ်ကိုယ်ဇာတာလို့ကိုယ်အိမ်မှာရှိတော်လည်းပဲကိုယ်ပိုင်ပစ္စည်းလို့မမှတ်ကြနဲ့တဲ့နောက်တစ်ခုကမင်းစုမင်းညစ်တွေနဲ့လည်းပဲဆိုင်တယ်မဆိုင်ကြဘူးလားဩကိုကတော့ပတ်စံလေးတွေငွေဘူးငွေချမ်းလေးတွေရှိလို့တချို့ကြလည်းပဲအကျိုးမြတ်လေးတွေရကြင်လို့ဆိုပြီးတော့ဟိုနားမြေကွက်လေးသွားဝယ်ထားလိုက်ဒီနားချံကွက်လေးသွားဝယ်ထားလိုက်ပြီးတော့ကမှအစိုးရတွေကဗာစီမန်ကိန်းညာစီမန်ကိန်းဆိုပြီးတော့ကိုဝယ်ထားတဲ့ချံကွက်တွေလက်ကွက်တွေရကွက်တွေတင်းသွားတဲ့အခါကိုယ့်ရဲ့လက်ကွက်တွေချံကွက်တွေပါမသွားဘူးလားဒီကနေ့ခေတ်အဲ့ဒီအတန်တွေမကြကြင်ပါဆုံးနော်ဟိုနားမှာတောင်သူလက်သမားတွေရဲ့လယ်တွေတင်းခံရပြန်ပြီးဒီနားမှာတောင်သူလက်သမားတွေရဲ့ယာတွေတင်းခံရပြန်ပြီးဆိုပြီးတော့ဆန္ဒတွေထထားပြီးတော့ပြကြတာမိမိရဲ့လယ်တွေယာတွေလှုပ်ရှားကြမရှိတော့လည်းပြရတာပေါ့ဆန္ဒတွေနော်အဲ့တော့ဒီတောင်သူလက်သမားတွေကတော့တသက်လုံးငါတို့ဒီမြေလေးတွေနဲ့အတူတူသွားရလိမ့်မယ်အတူတူလှုပ်ရှားရလိမ့်မယ်လို့စိတ်ထဲမှာထင်သားကြသို့သော်အဲ့ဒီလိုအစိုးရတွေစီမံကိန်းတွေရှိတချို့ကြလည်းပဲဗာစီကံမှန်ကိန်းမှမရှိဘဲနဲ့သူတို့ပါသူတို့သိညင်လို့ကိုသိညာအဲ့တော့မိမိတို့ပိုင်တဲ့ပစ္စည်းတွေကမင်းစုမင်းညစ်တွေနဲ့လည်းပဲဆိုင်တယ်တဲ့မှန်ရလားနောက်တစ်ခုကအမွေခံသားစုသမီးစုတဲ့အမွေခံသားစုသမီးစုတို့လည်းပဲဆိုင်တယ်ကိုကြတာလို့မို့ကိုအိမ်မှာရှိတော်လည်းပဲကိုမွေးထားတဲ့သားလေးသမီးလေးတွေကမလိမ္မာဘူးစိုးသွန်တောင်းကြနေတယ်ဆိုရင်တော့ကိုပစ္စည်းလေးတွေကကိုကြတာတဲ့ပစ္စည်းလေးတွေကအိပ်ပေါင်းနဲ့ဖားကောက်ရတယ်လို့ပဲတဲ့ဟုတ်ရဲ့လားအိပ်ပေါင်းကြီးနဲ့ဖားကောက်တဲ့လူအိမ်ထဲမှာဖားတွေရှိပါမလားကျမ်းပါမယ်အပေါ်ကဖားတစ်ကောင်ထက်အောက်ကဖားတစ်ကောင်ထက်ဘာဖြစ်လို့လဲအေးကြီးကပေါင်းကြီးကိုမိဘတွေကတော့ရှေ့ကကိုုံကြုံရှားနောက်ကသာသူသမီးစုလေးတွေကရလာသမားလေးတွေထိုင်ဖြုံးဟုတ်တယ်မလားတချို့တကယ်ဆိုးတဲ့သာသူသမီးစုတွေကတကယ်ဟုဆိုးတာမွေးရဆေးဝါးတွေလည်းပဲချတယ်အပျော်ပါးတွေလည်းပဲချလောင်းကစားတွေလည်းပဲချဒီမိဘတွေဘယ်ခံနိုင်မလဲဘယ်လောက်ချနိုင်မလဲသုံးတဲ့လူကနိုင်နေတော့ဟုတ်တယ်မလားမန္တလေးမြို့မှာဦးစင်းရဲ့ဆွမ်းတကမာကြီးတိမိသားစုတစုဦးစင်းတို့ကိုရင်ဘွားဦးစင်းဘွားစာတင်သားဘွားတို့ကလူတန်းနေတဲ့တကမာကြီးတွေကျေးဇူးရှင်ကြီးတွေနောက်သူတို့ရင်သွားပြီဆိုရင်မျက်ရည်နဲ့မျက်ခွက်ဦးစင်းကိုသူ့သားလေးအကြောင်းပြောပြောပြီးတော့ရှောက်တော်တော်ဦးဆိုတာပါသားလေးကခုနလိုပေါ့လေအပျော်ပါတွေရောလောင်းကစားတွေရောမွေးစည်းဝါးတွေရောအစုံလုံးတယ်ထင်ပါရဲ့လို့တော့အိမ်မှာရှိတဲ့ဆိုင်ကလေးတစ်စီးခဏဆိုပြီးတော့အပြင်စီးထွက်သွားပြန်လာဆိုင်ကလေးကပါမလာဘူးရောင်းထားခဲ့ပြီပေါင်ထားခဲ့ကားရှိကားစီးထွက်သွားတာပြန်လာကားပါမလာတော့မိဘတွေကသူစီးထွက်သွားတဲ့ကားတွေလိုက်ယူရတာနဲ့ကိုရှာသမားပတ်စံတွေကလုံးနဲ့ချလဲရိုက်ရှေ့ကိုမတက်နိုင်တော့မှန်ဆိုသူတို့လင်မယားနှစ်ယောက်ရဲ့လှုပ်အားနဲ့ဆိုရင်ဒါတော်တော်ပိုက်ဆံရှိတဲ့တဲ့ပါရမှာဒီကလေးကထိုင်ဖြုံးသုံးပြီးနေတော့မနိုင်တော့ဘူးတကယ်အိပ်ပေါက်နဲ့ဖားကောက်ရတယ်လို့ပဲမျက်ရည်နဲ့မျက်ခွက်လင်းနေမရကုသဆိုလည်းပဲဘာမှလုပ်မရနောက်ဆုံးကျတော့ဘလို့မှမနိုင်တဲ့အဆိုးဘလို့လို့ရလဲဆိုတော့ရက်လက်အပ်လိုက်ရတာကုသလေးကိုနော်အမှုတစ်ခုလောက်အကြောင်းပြဆင်းပြီးတော့ဖမ်းပေးပါဆိုပြီးတော့ဖမ်းခိုင်းပြီးထောင်ချခိုင်းရတယ်နော်ထောင်ထဲကိုဒီကလေးနည်းနည်းသုံးနည်းလောက်မိဘတွေကိုယ်တိုင်အပ်ပြလိုက်တာခုတော့ထောင်ကလွတ်လာပြီရှေ့ဆက်ဘာလို့ဖြစ်အောင်လဲတော့မသိသေးဘူးနော်ဒါအဲ့ဒီလိုပေါ့သားစုလေးတယောက်သမီးစုလေးတယောက်ပါလာရင် ကိုယ့်ရဲ့ရှားသားတဲ့ပစ္စည်းဥစ္စာတွေကဘာဖြစ်သွားလဲကုန်သွားတတ်တယ်သူတို့နဲ့လည်းပဲဆိုင်တယ်လို့ဒီလိုနားလည်ရမယ်သားနဲ့သားသမီးနဲ့မိဘဆိုတော့လည်းဘာပြောရမလဲမိဘပစ္စည်းသားသမီးပိုင်တာပဲလေသုံးခွင့်ရှိတာပဲဟုတ်တယ်မလားအဲ့တော့သူတို့သုံးတော့မသုံးနဲ့လို့လည်းပြောမရဘာမှလည်းလုံးမရတော့ခုနလိုပေါ့လေမလုံးတဲ့မလုံးထိုက်တာတွေလုံးလိုက်ရဒါသမူလောကီဥစ္စာယတနာတွေကပုံဆိုင်ပစ္စည်းတွေပါတဲ့ရေနဲ့လည်းပဲဆိုင်တယ်မိနဲ့လည်းပဲဆိုင်တယ်မွေးကန်သားစုသမီးစုတွေနဲ့လည်းပဲဆိုင်တယ်မင်းစုတွေနဲ့လည်းပဲဆိုင်တယ်သခိုးသမီးတွေနဲ့လည်းပဲဆိုင်တယ်တဲ့ပြန်သူမျိုး၅ပါးနဲ့အကုန်လုံးဆိုင်တယ်လို့ဒီလိုနားလည်ထားရမယ်အဲ့တော့လင်္ကာလေးလိုက်ဆိုကြအောင်နော်လောကီဥစ္စာယရနာမဘဘုံဆိုင်ပစ္စည်းတီလောကီဥစ္စာယရနာမဘဘုံဆိုင်ပစ္စည်းတီလောကီဥစ္စာယရနာမဘဘုံဆိုင်ပစ္စည်းတီကဲဆိုကြည့်ပါဦးသုံးကောင်းလောက်လောကီဥစ္စာယတနာတွေဆိုတာဘုံဆိုင်ပစ္စည်းတွေပါတဲ့တခြားခြားသောပစ္စည်းတွေလည်းပဲဒီတိုင်းပဲကိုကဒီကနေ့ဒီကားလေးစီးပြီမဲ့အစင်မသိရင်ပြန်ရောက်လိုက်ရင်ဒီကားလေးကဒီမြတ်လက်ထဲရောက်သွားဒီမြတ်နဲ့မဆိုင်ဘူးလားဆိုင်တယ်ဆိုင်ကလေးလည်းပဲဒီတိုင်းပဲစင်ရှူယတနာလည်းဟုတ်ဒီကိုခုကိုဝတ်ထားတော့လည်းပဲတော်ကြဒီမြတ်လက်ထဲရောက်ရင်ရောက်သွားတာနောက်သားရီသမီးတွေတဲ့တက်ရှိဖြစ်တဲ့သားရီသမီးတွေကလည်းပဲကိုပိုင်ပစ္စည်းတွေလားပုံဆိုင်ပစ္စည်းတွေလားပုံဆိုင်ပစ္စည်းတွေပဲဒါကြောင့်မို့မိဘတွေသားလေးတွေသမီးလေးတွေမွေးထားတော့လည်းပဲအရွယ်ရောက်လို့အချိန်တိုင်းရင်သူ့အိမ်တော်နဲ့သူဖြစ်သွားရင်ကိုနဲ့အတူနေလို့ရသေးလားအိမ်နေခွဲသွားကြအဲ့တော့ကိုကကိုသားလေးကိုကိုပိုင်တယ်လို့ထင်တော့လည်းပဲအရွယ်ရောက်တော့သူ့ရဲ့ကျင်ရတော့ဇနီးရပိုင်တော့ခေါ်သွားတာပဲဒါသားတွေသမီးတွေကလည်းပဲပုံဆိုင်ပစ္စည်းတွေကိုကြီးတဲ့ဆိုင်တယ်လို့မထင်နဲ့နော်ဦးဇင်းတို့လည်းပဲဒါနဘောင်မှာနေတဲ့ဦးဇင်းနေကိုရင်တွေလည်းပဲဒီတိုင်းပဲဦးဇင်းနေကိုရင်တွေမွေးထားတဲ့မိဘတွေကိုသားလေးနဲ့အတူတူနေခြင်းမှာပေါ့ကိုပိုင်ပစ္စည်းလေးလိုထင်ထင်မှာနော်ဒါပေမဲ့ကိုရင်ဝတ်လိုက်တဲ့နေတွေကမိဘတွေနဲ့အတူနေခွင့်မရတော့ဘူးဦးဇင်းတို့ကကြတော့ဘာနဲ့ဆိုင်သွားသာသနာတော်နဲ့ဆိုင်သွားတယ်ဆိုတော့ဦးဇင်းတို့လည်းပုံဆိုင်နေဟုတ်လားရန်ကုန်เจ้าမှာလိုအပ်ရင်ရန်ကုန်เจ้าသွားနေရရင်ဦးလင်မှာလိုရင်ပြင်ဦးရင်သွားနေရ။ကြာရနေရမှာလျှောက်သွားနေရနော်။တနေရာတတ်မှနေခြင်းလို့လည်းမရ။ဒါကြောင့်မို့ဒီတက်ရှိတက်မဲ့အရာဝတ္ထုအလုံးကဘုံဆိုင်နေတဲ့။လောကုတ္တရာဥစ္စာတွေကမှကိုယ်ပိုင်ပစ္စည်းတွေပါတဲ့မြတ်စွာဘုရားက။လောကုတ္တရာဥစ္စာဆိုတာခုနကဦးသင်ပြောခဲ့တဲ့သူတော်ဥစ္စာခုနှစ်ပါးပဲ။ယုံကြည်မှုတရားတရားဥစ္စာသောတိရတဲ့သီလဥစ္စာအစက်တရားလို့ခေါ်တဲ့ဟိရိဥစ္စာအကြောက်တရားလို့ခေါ်တဲ့ဥတ္တဘဥစ္စာအကြမြင်ဘူးသုဒ္ဓလို့ခေါ်တဲ့သုဒ္ဓဥစ္စာစွန်ကြပေးကံလူတန်းချင်းလို့ခေါ်တဲ့သာဃဥစ္စာဝိပဿနာပညာမဲ့ပညာဘူပညာလို့ခေါ်တဲ့ပညာဥစ္စာတွေကမှကိုယ်ပိုင်ဥစ္စာတွေအစစ်တဲ့တော့ဒီကနေ့ယောဂီတော်စင်တို့ရဲ့ယင်ထဲမှာရှိနေတဲ့ဘုရားတရားတန်ခါယတနာ၃ပါးနဲ့ကံကံရဲ့အကျိုးတရားတွေကိုယုံကြည်မှုလို့ခေါ်တဲ့တရားဥစ္စာကိုဘယ်သူတွေကလာပြီးတော့လူယူလို့ရမလဲ။ဓမ္မတွေကလာတိုက်ရင်ရောရမလား။မိတွေကလာလောင်လို့ရောမရဘူး။ရေးတိုက်စားလို့ရောပြတ်ပါမလား။မပြတ်ဘူး။မင်းတို့တွေကဟာမင်းမကြီးတဲ့ယုံကြည်မှုတရားတရားငါပေးရမယ်လို့အတင်းအာရမအာနာနဲ့လာသိမ့်ပိုက်လို့ရောရပါမလား။မရနိုင်ဘူး။ကိုယ့်ရင်ထဲမှာရှိတဲ့ယုံကြည်မှုကကိုယ်ပိုင်ဥစ္စာပဲ။ သူကအဲ့လိုသိမှလို့သူ့ရဲ့စိတ်ထဲမှာယုံကြည်မှုကရှိရင်မှရှိပါမှာဟုတ်တယ်မလားဒါကြောင့်မို့ရန်သိမျိုး၅ပါးဘယ်လိုနည်းနဲ့မှဖြက်စီးလို့မရဘယ်လိုနည်းနဲ့မှပတ်သက်လို့မရတဲ့ဥစ္စာကတော့လောကုတ္တရာဥစ္စာမှကိုယ်ပိုင်ဥစ္စာတဲ့ဒီကနေ့အလူရှင်တွေရသွားတဲ့ဇာကဥစ္စာတွေပေါ့နော်အလူရှင်တွေရသွားတဲ့ဇာကဥစ္စာတွေကိုခုနကတည်းကသာသူသမီးစုလူတွေကဟာအမေပန်းနေတဲ့အမေရတဲ့ဇာကဥစ္စာတွေတောက်ကိုပေးလို့သို့မဟုတ်အမေမသိခင်ခိုးယူလို့ရပါမလားမရဘူးကိုလူထားတဲ့ဥစ္စာကိုပိုင်ဖြစ်သွားပြီသူများတွေသာသူသမီးစုတွေလည်းပဲခိုးယူလို့လည်းမရလူယူလို့လည်းမရမိတွေတားချလို့လည်းပဲမရမိလောင်လို့လူရတာသိရင်ဒီသွားမှာဒီဇာကဥစ္စာတွေကသိမသွားဘူးနောက်ဘဝတွေဒီလိုက်ပြီးအကျိုးပေးမှာမဲလားဒီကနေ့စောက်တည်တဲ့သီလဥစ္စာတွေကမိလောင်လို့ရေတိုက်စားလို့လူခန္ဓာကိုသိခြင်းသိသွားလိမ့်မယ်နောက်ဘဝကျရင်ဒါတွေကပြန်ကျူးပေးမှာဟုတ်တယ်မလားအဲ့တော့ဘလိုနည်းနဲ့မှရံသူမျိုး၅ပါးဖြည့်ဆည်းလို့များတဲ့အတွက်မြတ်စွာဘုရားကလောကုတ္တရာဥစ္စာတွေကတော့ကိုယ်ပိုင်ဥစ္စာအစစ်တွေပါတဲ့ဒါကြောင့်မို့လင်္ကာလေးတွေလိုက်ဆိုကြအောင်နော်လောကုတ္တရာယရဏမဘာကိုပိုင်ပစ္စည်းတည်လောကုတ္တရာယရဏမဘာကိုပိုင်ပစ္စည်းတည်လောကုတ္တရာယရဏမဘာကိုပိုင်ပစ္စည်းတည်ဆိုကြည့်အောင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလက်ထက်ကသုဗ္ဗဗုဒ္ဓကုထီလို့အမည်ရတဲ့နူနာယောဂတရီတယောက်ရှိခဲ့ဘူးတယ်တနေ့မှာမြတ်စွာဘုရားသာဝတိမြို့ဇေတဝန်ကျောင်းထဲမှာညနေပိုင်းရလေးမျက်နှာကနေပြီးတော့ဘုရားဘူးရောက်လာတဲ့တရားနာရောက်လာတဲ့ပရိသတ်တွေကိုတရားရည်အမြတ်ရှိတွေတိုက်ကျွေးနေတယ်တဲ့အဲ့ဒီလိုတရားရည်အမြတ်ရှိတွေတိုက်ကျွေးနေတဲ့အချိန်မှာဒီသောဘဗုဒ္ဓလို့ခေါ်တဲ့နူနာယောဂတဲ့ကြီးကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောတဲ့တရားတွေနာကျင်တဲ့စိတ်တွေတဘာဘာဖြစ်သို့တော်လည်းပဲသူ့ရဲ့ခန္ဓာကိုယ်ကြီးကမကောင်းရှာဘူးနူနာယောဂတွေဆွဲနေတော့လူထဲမှာလည်းပဲမဝင်ရဲမတိုးရဲမသွားရဲရှာအဲ့တော့တရားသံလေးကြားရရင်ပြီးတာပဲဘယ်နှန်းကနာရနာရဆိုပြီးတော့ပရိသတ်ရဲ့အစွန်ဖြားနောက်ဆုံးနာကနေပြီးတော့ရိုးရိုးသေးသေးနဲ့မြတ်စွာဘုရားရဲ့တရားတော်လေးစိတ်ဆိုင်ပြီးတော့နာရင်နဲ့မိမိရဲ့ခန္ဓာကိုယ်နဲ့စိတ်မှာတတိကပြီးတော့ရှုမှတ်လိုက်တာမြတ်စွာဘုရားရဲ့တရားပွဲလဲဆုံးရောအဲ့ဒီသောဘဗုဒ္ဓကုဋ္ဌိနူနာယောဂတေကြီးသောတာပန်ဖြစ်သွားတယ်သောတာပန်ဆိုတာအရိယပုဂ္ဂိုလ်တွေထဲမှာအောက်ဆုံးအဆင့်ဟုတ်ရဲ့လားအဲ့တော့သူကသူတရားသူရသွားတာသောတာပန်ဖြစ်သွားတဲ့အကြောင်းကိုမြတ်စွာဘုရားကိုရှောက်ခြင်းတယ်ရှောက်ခြင်းတော့ပရိသတ်တွေကြားတယ်လည်းပဲမဝင်ရဲဘူးမဝင်ရတော့ပရိသတ်တွေကုန်သွားသည်ထိပြန်သွားသည်ထိသူကနေပြီးတော့ပရိသတ်နဲ့ရောရောင်းပြီးတော့လမ်းမှာလိုက်ပြီးတော့နောက်ချန်နေခဲ့ပြီးမှမြတ်စွာဘုရားထံသွားပြီးတော့ရှောက်အဲ့ဒီလိုမြတ်စွာဘုရားထံသွားပြီးတော့ရှောက်ပြီးတော့ပြန်လာတဲ့အချိန်တရားမင်းကနေပြီးတော့ဒီသောဘဗုဒ္ဓကြီးရဲ့တရားတရားစမ်းကျင်လို့တဲ့တရားမင်းကလူအောင်ဖန်ဆင်းပြီးတော့ကောင်းငင်ဘောကနေပြီးတော့တရားမင်းကကိုထင်းပြပြီးတော့ဟဲ့သုဘဗုဒ္ဓလို့နှမ်းခေါ်လိုက်အဲ့တော့သုဘဗုဒ္ဓကောင်းငင်ဘောမော့ကြည့်တော့သင်ဘသူလဲငါတရားမင်းပါတဲ့တာဝရင်းသာစတုမာရိနတ်ပြည်နှစ်ပြည်ကိုအစိုးရတဲ့တရားမင်းပါသင်ဘာကိစ္စလာတာလဲဟဲ့သုဘဗုဒ္ဓမင်းကြည့်ရတာနူနာယောဂတွေကလည်းပဲဆွဲခန္ဓာကိုယ်ကြီးကလည်းပဲမကောင်းယောဂပြတွေကလည်းပဲများလိုက်တာတဲ့ပစ္စည်းဥစ္စာတွေကလည်းပဲမင်းပဇံလည်းပဲတပြားမှမရှိစေကူသားဖို့ဇေလည်းပဲမရှိစားစားတော့စရာလည်းပဲမင်းမရှိကြဘူးအလွန်မတန်ဆင်းရဲလိုက်တာကဲမင်းယောဂတွေစေကူဖို့စောင့်နေတွေအရှင်ပြဖို့မင်းဟောငါလိုအပ်တဲ့ပိုက်ဆံတွေရွှေငွေတွေပေးမယ်မင်းမြတ်စွာဘုရားကိုဖျားမဟုတ်ဘူးလို့ပြောမြတ်စွာဘုရားဟောတဲ့တရားတော်တွေကတရားတော်အစ်စ်မဟုတ်ဘူးလို့ပြောတန်ဃာတော်တွေကတန်ဃာတော်အစ်စ်မဟုတ်ဘူးလို့ပြောဆိုပြီးတော့တရားမင်းကသူ့ကိုပြောခိုင်းတာပြောခိုင်းတော့သောဘဗုဒ္ဓကြီးက တရားမင်းကြီးကိုငေါ့ဟဲ့တရားရုပ်သင်ငေါ့ကိုဘာဒီလာပြီးတော့ပြောခိုင်းနေတာလဲသင်လိုတရားတယောက်တည်းမကောက်အယောက်တရားအယောက်တဆောင်လာပြီးတော့စိန်နေချွေငွေတွေပုံအော့ပေးပြီးတော့ငါ့ကိုဘုရားကိုဘုရားမဟုတ်ဘူးလို့ပြောခိုင်းတရားကိုတရားမဟုတ်ဘူးလို့ပြောခိုင်းတန်ခါကိုတန်ခါမဟုတ်ဘူးလို့ပြောခိုင်းလဲငါမပြောနိုင်ဘူးတဲ့မင်းတို့ရဲ့စိန်နေချွေငွေတွေလည်းပဲငါမမဲ့ဘူးအဲ့ဒါမို့မင်းထင်တယ်လို့ငါကဆင်းရဲတာလည်းမဟုတ်ပါဘူးတဲ့ငါရဲ့တန်တန်မှာဒီဥစ္စာတွေရှိပါတယ်ဆိုပြီးတော့ခုနကတော့သူကတတဒနံသီလဒနံဟိရိဥဒ္ဒပိယဒနံသုဒ္ဒဒနင်္စစာကောစပညာဝေတ္တမံဒနံဆိုပြီးတော့သူတော်ဥစ္စာခုနှစ်ပြားရှိတဲ့အကြောင်းပြောပြီးတော့မောင်းထုတ်လိုက်မှတရားမင်းပြန်ပြေးသွားအဲ့တော့အဲ့ဒီသောဘဗုဒ္ဓကြီးရဲ့ယင်ထဲမှာယုံကြည်သွားတဲ့တရားတရားတရားမင်းကပစ္စည်းဥစ္စာတွေနဲ့ဖျားယောင်းပြီးဖျက်ဆီးလို့ရသေးလားဘာဖြစ်လို့လဲကိုယ်ပိုင်ဥစ္စာဖြစ်သွားလို့မှန်ရဲ့လားသူတို့ရဲ့ယင်တဲ့မှာတရားတော်တွေနာရင်တရားတော်တွေမရင်နဲ့ဖះဘုံမှာယုံကြည်မှုတရားတရားခိုင်သွားပြီတောတာပန်ဖြစ်တယ်ဆိုတာအဲ့ဒါပဲတရားတရားခိုင်သွားတာကိုတောတာပန်ဖြစ်တယ်လို့ခေါ်တာဘလို့နည်းနဲ့မှတရားတရားမပြောင်းလဲတော့ဘူးဘလောက်ဒီပစ္စည်းဥစ္စာတွေဖះရောက်ပြတိုက်ဗနလုံးပေးမယ်ကာကောင်းစားကြီးတွေဗနစီပေးမယ်ဗုဒ္ဓဘာသာတွေအစွန့်ပြစ်ပြီးတော့ခရိယန်တဲ့ကိုဝင်လာပါအစ္စလမ်တဲ့ပါအစ္စလမ်တဲ့ကိုဝင်လာပါလို့ဘလို့ပဲတခြားဘာသာတွေကစီယုံစီယုံယုံကြည်မှုတရားတရားခိုင်သွားတဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တရားကိုဘယ်တော့မှဘာသာမပြောင်းတော့ဘူးမှန်ရဲ့လားဒါပေမဲ့ဒီကနေ့ခင်မှာတော့အမျိုးမျိုးဥစဉ်တို့ကြားနေရတာနော်စားစရာတောက်စရာလေးတွေပေးအလုပ်လေးတွေပေးလာကလေးတွေပေးထားရင်ပုံမှန်ထောက်ပံ့ခြင်းတွေပေးထားရင်ကိုဘုရားဘာသာတွေစွန့်ပြီးတော့ခြားဘာသာတွေဝင်သွားတဲ့လူတွေအများကြီးရှိတယ်တဲ့လူတွေမပြောနဲ့ဥစဉ်တို့သာနာဝန်တန်းရဟန်းတော်လူထွက်တွေလူပြန်တော်တွေလည်းပဲဓမ္မစရိယာတွေအောင်လူထွက်တော့ကို့ဘောဓဘာသာဝင်သူတော်စင်တွေလည်းပဲဘုန်းကြီးတို့လည်းဆိုတိတ်အေးမလို့ဘူးလေအဲ့တော့တခါတော့ဓမ္မစရိယာအောင်မိတာဘုန်းကြီးတို့လည်းတရအလုသွားလျှောက်လာတဲ့အလုသွားလျှောက်တော့ပညာရည်ချင်းလို့မေးတော့ဓမ္မစရိယာလို့ပြောတာပေါ့အဲ့တော့အဲ့ဒီအလုပိုင်ခြင်းကဘယ်လိုပြောမှန်းဓမ္မစရိယာဆိုရင်တဲ့ရည်ရက်ဖတ်တတ်အစင်နဲ့ထဲ့လိုက်တဲ့ဟုတ်လားဘီအေတို့ဆယ်တန်းတို့မှာသူတို့ကအဲပညာတတ်တယ်လို့ဒီလိုသတ်မှတ်ထားတာဆိုဘုန်းကြီးတွေဆိုရင်အပေကံလူတန်းသားဘုန်းကြီးလူထွက်တွေကအပေကံလူတန်းသားဆိုတော့ကြီးမလူထွက်တော့အလောက်ကံရံလည်းပဲရှားတော့ခုနလိုခရိယန်တွေကလာစီရောက်ရင်ပါသွားတယ်ကျွန်တော်တို့ဒီမှာလာပြီးတော့ဓမ္မစရာလောက်ပါဓမ္မစရာအောင်မိတာဘုန်းကြီးလူထွက်ဆိုတိတ်ကြတာပေါ့သူတို့ကဘာဖြစ်လို့လဲဆိုတော့ဘုရားဘာသာရဲ့အကြောင်းကောင်းကောင်းသိပြီးသားပုဂ္ဂိုလ်တွေလေအဲ့တော့သူတို့စီယုံရေးဆင်းမယ်ဆိုရင်ဘုရားဘာသာကြောင်းလည်းသိတယ်ခရိယန်တရားတွေလည်းပဲသူတို့ကပြန်လေ့လာလိုက်နှစ်ခုလေ့လာထားတော့သူတို့စီယုံရေးဆင်းရင်ဘုရားဘာသာဝင်မြန်မာတွေပါသွားဖို့များတယ်ပါလဲပါကြတယ်เนาะအဲ့တော့အဲ့ဒီခရိယန်ထဲမှာရောက်နေတဲ့ဓမ္မဆရာတွေကလည်းဘုန်းကြီးလူတွေတော်တော်များတယ်အဲ့တော့အဲ့ဒီဘုန်းကြီးလူတွေဘာကြောင့်ဒီတာလီတစ်လုံးပေးသူတို့လိုချင်တဲ့အမျိုးသမီးလေးတွေနဲ့အိမ်အောင်ချပေးုံနဲ့ဘာကြောင့်ပါတာလဲလူမေးရင်သူတို့ရဲ့ယင်ထဲမှာယုံကြည်မှုတရားတရားယုံကြည်မှုတရားဥစ္စာမခိုင်မြဲသေးလို့တဲ့မှန်ရဲ့လားအရိယာဖြစ်သွားပြီသောတာပန်ဖြစ်သွားပြီဆိုရင်တော့အဲ့ဒီလိုဥစ္စာနဲ့မပြောနဲ့ချွေတွေငွေတွေပုံအော့ပေးတော်မှခုနတော့ကတုပ်ပဗုဒ္ဓလောက်ဆင်းရဲတဲ့လူမရှိပါဘူးနော်ဖုန်းလူတွေတွေဆင်းရဲတာတုပ်ပဗုဒ္ဓကြီးလောက်မဆင်းရဲပါဘူးသူခင်ဗျာနုနာယောဂတွေလည်းဆွဲစားရလည်းမရှိဘူးတိမ်ဝင်တိမ်အတွက်ခွက်လေးလက်ဆွဲပြီးတော့တောင်းရန်စားတော့နေရတာအဲ့ဒါတောင်းမှသူမက်သေးလားတရားမင်းပေးတဲ့ဥစ္စာတွေမမက်တော့ဘူးမမက်တဲ့ပြင်တရားမင်းမောင်းအောင်ထုတ်လိုက်သေးတယ်သွားတယ်မင်းငါရှိဘူးမလားနဲ့အဲ့ဒီစကားတွေငါမကြားချင်ဘူးမင်းရဲ့ပစ္စည်းဥစ္စာတွေလည်းပဲငါမလို့ချင်ဘုရားကိုဘုရားမဟုတ်ဘူးလို့မပြောနိုင်ဘူးတရားကိုလည်းပဲတရားမဟုတ်ဘူးလို့မပြောနိုင်ဘူးသံဃာကိုလည်းပဲသံဃာမဟုတ်ဘူးလို့ငါမပြောနိုင်ဘူးဆိုပြီးတော့မောင်းထုတ်လိုက်အဲ့ဒီလိုပေါ့လောကုတ္တရာဥစ္စာဆိုတာတကယ်ခိုင်သွားရင်ဘလို့ဖျားရောင်းဖျားရောင်းသူများတွေနဲ့မသက်ဆိုင်တော့ဘူးသူများတွေဘလို့ပဲလူယူလူယူမရတော့တခါတော့ကကြတော့ဒနင်ဇာနီပုံနေမကြီးတယောက်သူကလည်းပဲမြတ်စွာဘုရားကိုသိကြည်ညိုတာဖျားတရားတန်ခါယန္တာသုံးပါးဆိုရင်အသက်လောက်ကြည်ညိုတာအဲ့တော့သူမှတစ်ခုခုဖြစ်လိုက်ပြီဆိုရင်ဥပမာခလုတ်တိုက်လိုက်ပြီဆိုရင်ကိုသူကပဇာကနေအော်တိုမက်တစ်ထွက်တာနမောတတဗုဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗုဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဗ ဘဂဝါကုံအရဟံကုံသမ္မာသမ္ဗုဒ္ဓကုံနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားကိုရှိခိုးပါ၏ဆိုတဲ့စကားလေးကအော်တိုမက်တစ်ထွက်အဲ့တော့သူ့ရဲ့အိမ်တော်ဘက်အမျိုးသားယောက်ျားကဘာသာကြားတနင်္သာရီပုဏ္ဏိမကြီးကဗုဒ္ဓဘာသာသင်များနဲ့အတူနေတော့အသင်မတူတော့အိမ်သူမဖြစ်ချင်ဘူးအဆင်မပြေတခါလာလဲနမောတ္တတာတွေရောက်တယ်တခါလာလဲနမောတ္တတာတွေရောက်ကြတော့ဟိုကအမြင်မကြည့်တော့ဘူးမကြည့်တော့တနေ့မှသူ့ရဲ့အမျိုးသားဗာရဒွါဇာကသူကိုယ်ကိုယ်တဲ့တိတိတွေကိုအိမ်မှာဆုံးပင်ကျွေးတယ်။အဲဆုံးပင်မကျွေးခင်ဒီနေ့လူတဲ့ကသူ့ရဲ့အမျိုးသမီးကိုမာတာ။ရှင်မကြီးမနှက်ပြန်တော့ငါရဲ့ဆရာသမားတွေကအိမ်မှာပင့်ပြီးတော့ဆုံးကတ်ခြင်းလေ။သူတို့ရဲ့ရှိမှာတော့မင်းခလုံးလေးတိုက်လိုက်မိလို့ရောင်ရမ်းပြီးတော့နမောတတတွေမထွက်လိုက်ပါနဲ့ကွာတဲ့။တောင်းပန်တာနော်။အဲ့တော့ဒနင်္သာနီယပြန်ပြောဟာဒါတော့မဖြစ်နိုင်ဘူးတဲ့။ဒါတော့မဖြစ်နိုင်ဘူးကျမကကျင်းသားရနေပြီအော်တိုမက်တစ်ဖြစ်ရုပ်စုတူဖြစ်နေပြီအဲ့တော့ကျမကတော့ခလုတ်တိုင်းပြီးရင်ထွက်မှာပဲအေးမင်းထွက်ရထွက်ကြည့်အကယ်၍ငါရဲ့ဆရာသမားတွေရှိတာအဲ့လိုထွက်ရင်ငါအချက်ကွဲပြီငါချက်ကွဲရင်မင်းကိုဓာတ်နဲ့ခုတ်ပြင်မယ်ဆိုပြီးတော့ကျင်းတာအေးတဲ့မင်းငါရဲ့ခန္ဓာကိုဓာတ်နဲ့အပိုင်းပိုင်းထိထိခြေောက်တွေဖြတ်ရင်ဖြတ်လက်တွေဖြတ်ရင်ဖြတ်မျက်လုံးတွေထုတ်ရင်ထုတ်နေရွက်တွေဖြတ်ရင်ဖြတ်ကြိုက်တာတွေလို့တဲ့ငါကတော့မြတ်စွာဘုရားကိုကြည်ညိုတဲ့စိတ်ကတော့ငါကတော့မလျှော့နိုင်ဘူးတဲ့။တေးမှလည်းပဲမကြောက်တော့ဘူး။အဲ့တော့တကယ်တရားတရားတွေယုံကြည်မှုတွေခိုင်သွားပြီဆိုရင်အဲ့လိုဒုဋ္ဌိဓာတ်တွေနဲ့ချင်းချောက်လည်းပဲမပြောက်တော့ဘူး။ဘာဖြစ်လို့လဲလို့ဆိုတော့ကိုယ်ပိုင်ဥစ္စာဖြစ်သွားလို့တဲ့။မှန်ရဲ့လား။နောက်တစ်ခုကသူရံဘတ်ထအမျိုးသားတယောက်။သူကလည်းပဲဘုရားဘာသာဝင်မဟုတ်ဘူးမြတ်စွာဘုရားရဲ့ဒါနာတော်ကိုမကြည်ညိုသေးဘူးတနေ့မှမြတ်စွာဘုရားကမနခင်မိုးလင်းတော့ဒီကနေ့ငါဘုသူ့ကိုချွတ်ရမလဲဘုသူ့ကိုတရားကြီးအမြတ်ကြီးတိုက်ကျရမလဲလို့ဒိဗ္ဗစကုညာကြီးနဲ့လောကကြီးကိုဖြန့်ကြည့်လိုက်တော့အဲ့ဒီသူရံပတ်္ထာကြီးမြတ်စွာဘုရားသွားမြင်မြင်တော့သူ့ရဲ့အိမ်ရှိကိုမိုးလင်းတော့တပိတ်လေးသင်္ကန်းလေးကိုပြင်းတပိတ်လေးကိုလွှဲပြီးတော့မြတ်စွာဘုရားကဆုံးခံကြွသွားရက်သွားရတော့ဘုရားဘာသာမဟုတ်တော့လည်းပဲမြတ်စွာဘုရားကအဲ့ဒီခေတ်တုန်းကသိတ်နံမကြီးတာ။အိန္ဒိယမှာအရန်ကြော်ကြခြင်းချတော့ဟာငါအိမ်ကြီးမှာဂေါရမဗုဒ္ဓလာရနေပြီခက်တော်ခက်နေပြီ။သူကလည်းပဲဒီမှာတော်တော်နံမကြော်ကြတဲ့ဖရာတစုဖြစ်နေတယ်။အဲ့တော့သူ့ရဲ့မျိုးလိုက်ကြည့်တော့လည်းခတိယမင်းမျိုးဆိုတော့အလွန်မတန်သိမ်မှုတဲ့ပုဂ္ဂိုလ်အဲ့တော့မဖြစ်သေးပါဘူး။ငါမသိကျင်ရဆောင်နေလို့မဖြစ်ဘူး။ထွက်ပြီးတော့ငါခီးဥကျိုးဆိုအောင်ပါပဲဆိုပြီးတော့လူမှုရေးအရာသွားပြီးတော့ခီးဥကျိုးဆိုတဲ့အိမ်내ကိုပင့်တယ်သူလူမှုရေးအရာပဲဆွန်းနေပါလေလောင်းဆွန်းလောင်းပြီးတော့သစ္စာဘုရားကဆွန်းအနုမောနာတရားလေးဟောပေးလိုက်ဆွန်းအနုမောနာတရားဟောလိုက်တော့အဲ့ဒီသူရံဘတ်ထာကြီးကလည်းပဲကုသိုလ်ကံပါရမီတွေပါလာတော့တရားတော်ရဲ့အဆုံးမှာတဲ့သောတာပတ္တိမဉ္ဇဉ်ဘုံဉဏ်နေရပြီးတော့သောတာပန်ပုဂ္ဂိုလ်ကြီးဖြစ်သွားသောတာပန်ပုဂ္ဂိုလ်ဖြစ်သွားတော့မြတ်စွာဘုရားကဒီကနေ့သူရံပတ္တအိမ်ကိုကြွရခြင်းကိစ္စပြီးပြီဆိုပြီးတော့ပြန်ကြွသွားတယ်။ပြန်ကြွတော့မြတ်စွာဘုရားကိုအမြဲတမ်းနောက်ကနေလိုက်ပြီးတော့နောက်ဆက်ပြီးနေတဲ့ပုဂ္ဂိုလ်ကမန္တန်မင်းကြီးအလုံးကြဘူးပြီးသားပါနော်။မြတ်စွာဘုရားကိုဖြတ်ပြီးဆိုရင်တော့မန္တန်နဲ့လူသားတွေရဆိုရင်တော့ဒေဝရက်အဖြတ်သမားတွေဟုတ်လား။အဲ့တော့မန္တန်ကြီးကချောင်းကြည့်နေ။ဟာမြတ်စွာဘုရားတော့ပြန်သွားပြီ။ဒီသူရံပတ္ထမြတ်စွာဘုရားရဲ့တရားတော်တွေနားပြီးတော့ငါရဲ့နယ်ပယ်လေးကမြန်ငါပိုင်နေတဲ့ကလွတ်မြောက်သွားပြီလားမသိဘူးအရိယာဖြစ်သွားရင်သူ့ပိုင်နေတဲ့ကလွတ်သွားတာပဲပုထုဇဉ်ပုဂ္ဂိုလ်တွေသာမန္တန်ကြီးကချဲလဲခြင်းတိုင်းချဲလဲလို့ရတာကျန်တဲ့အရိယာပုဂ္ဂိုလ်ဆိုရင်သူ့စိတ်တိုင်းကကြိုးဆွဲလို့မရတော့ဘူးကွန်ဆိုးလုပ်လို့မရတော့ဘူးအဲ့တော့သူရံဘတ်ထာကြီးယင်တဲ့ဗာလိမြန်ဖြစ်သွားပြီလဲမသိငါသွားပြီးတော့စုံစမ်းကြည့်ဦးမှာပဲဆိုပြီးတော့သူရံဘတ်ထာကြီးကဘုရားကိုကြည်ညိုမှန်းသိတော့သူ့ရဲ့မန္တအသွင်ကြီးကိုဖျောက်ဘုရားအသွင်ကိုဖန်ဆင်းတာဘုရားအသွင်သူ့ရဲ့သူ့လက်တကိုးရှင်ဆိုတော့ဘုရားနဲ့နှီးပါတူအောင်တော့ဖန်ဆင်းနိုင်တယ်တဲ့မြတ်စွာဘုရားနဲ့တူအောင်သင်္ကန်းလေးကိုယုံတပိတ်လေးကိုလွှဲခေါင်းလေးကိုတုံးပြီးတော့မျက်လှချပြီးတော့တခါသူရံဘတ်ထာရဲ့အိမ်ရှိကိုသွားပြီးတော့ရက်အဲ့တော့သူရံဘတ်ထာကြီးကတခါလန့်ကြည့်လိုက်တော့ဟာမြတ်စွာဘုရားအခုလေးမှငါအိမ်ကနေပြီးတော့ဆုံးခံပြီးတော့ပြန်ကြွသွားတယ်နောက်တခါပြန်ရက်လာတာဒါဟုတ်သေးပါဘူးဖះရှင်တို့မြည်သည် အကျိုးမရှိတဲ့နေရာအကျိုးအကျိုးပေးမလိုအပ်တဲ့နေရာတွေဆိုရင်အလဟတကြွားလို့ထုံတာမရှိဘူးသစ္စာပြတော့ခီးသွားတယ်ဆိုတာအကျိုးရှိတဲ့နေရာတွေပဲကြွားအာရလျှောက်သွားတဲ့ပုံစံမျိုးတွေမရှိဘူးအဲ့တော့သစ္စာပြနှခေါကြီးပြန်ကြွလာတယ်တန်တရားတွေဝင်ဒါပေမဲ့သူကဖရလိုပဲစိတ်ထဲမှာထင်တော့လက်အုပ်ကြီးမှုရှိကိုပြီးတော့အိမ်ထဲမှာပြင်တော့သစ္စာပြကိုလျှောက်မနာဖန်ဆင်းတာတဲ့ဖရာကိုထတ်လျှောက်မြတ်စွာဘုရားခုနလေးမှာတပြိတော့အိမ်ကဆုံးခံပြီးတော့တရားတွေဟောပြီးတော့ကြွသွားတာဘာများကိစ္စရှိလို့လဲဖရာဘာကိစ္စအထူးများရှိလို့လဲဘာများမိစရာရှိလို့လဲဘာပစ္စည်းများမိကြံကြလို့လဲဖရာလို့မြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားရောင်ဖန်ဆင်းထားတဲ့မနာကြီးကပြောတဲ့အေးကွာတဲ့သူလံပတ်ထတခြားတော့မဟုတ်ဘူးခုနတော့မင်းဟူငါဟောခဲ့တဲ့တရားတွေခန္ဓာငါးပါးယုံနာတရားတွေကအနိစ္စတွေပါဒုက္ခတွေပါအနတ္တတွေပါလို့ငါဟောခဲ့တယ်တဲ့မှန်လားပါတဲ့အဲ့ဒီလိုဟောခဲ့တာဟုတ်ပါလေအေးတဲ့ငါတတိမေ့ပြီးတော့အဲ့ဒီလိုဟောလိုက်မိတာတဲ့တကယ်တမ်းကတော့ယုံနာခန္ဓာငါးပါးအလုံးကအနိစ္စတွေမဟုတ်ဘူးတချို့ယုတ်တွေကမြဲတယ်တချို့ယုတ်တွေကမမြဲတာပါကွာတဲ့တချို့ဝေဒနာတွေကတော့မြဲပါတယ်တချို့ဝေဒနာတွေကမမြဲဘူးအချို့တင်ညာတွေကတော့မြင်တယ်တချို့တင်ညာတွေကမမြင်ဘူးစသည်အားဖြင့်ဆိုတော့ခန္ဓာ၅ပါးကိုအဲ့ဒီလိုသူရံပတ္ထကြီးမျက်စိလေအောင်ပြန်ပြီးတော့မန္တကြီးကဟောတယ်အဲ့တော့သူရံပတ္ထကသောတာပန်ဖြစ်သွားပြီယုံကြည်မှုတရားတရားတွေခိုင်မြဲသွားပြီခန္ဓာ၅ပါးယုံနာတို့ရဲ့ဖြစ်မှုပြမှုအနေအဆတွေကိုကွက်ကွက်ကွင်ကွင်သူ့ကိုယ်ပိုင်ဉာဏ်နဲ့မြင်သားပြီးသားဆိုတော့သူ့ရဲ့စိတ်ထဲမှာမယုံတော့ဘူးဟာမြတ်စွာဘုရားရှင်တို့ရဲ့ဇကားဆိုတာနှစ်ခွမရှိဘူးအတ္တဇဝဇနာဗုဒ္ဓအမောဃဝဇနာစိနာမြတ်စွာဘုရားကစကားတစ်ခုကိုဘယ်တော့မှနှခါပြန်ပြီးတော့မဟောဘူးမပြောဘူးနောက်တစ်ခါပြန်ပြောရင်လည်းဒီတရားနဲ့တစ်ထပ်သေးပဲပြန်ဟောတာဘယ်တော့မှနှလုံးနှစ်ခွပုံစံမျိုးမဟောဘူးမဟုတ်မှလွဲရောဒါမန်နဲ့ပဲဖြစ်ရမယ်ဘုရားကလိုက်လိုက်နှောက်ရက်တယ်ဆိုတာသူကြားဘူးတယ်အဲ့တော့သင်မန်နဲ့မို့လားလို့မေးလိုက်တော့မန်နဲ့ကြီးကအရိယာပုဂ္ဂိုလ်တယောက်ရဲ့မေးခွန်းကိုမညာရဲဘူးမညာရဲတော့ဟုတ်ပါတယ်လို့ဝန်ခံပြီးတော့မျက်စိမျက်နှာတွေပြက်ပြီးတော့တခါတည်းကိုအောင်ဖြောက်ပြီးပျောက်သွားတယ်အဲ့တော့အဲ့ဒီလိုယုံကြည်မှုတရားတရားယင်းထဲမှာခိုင်မာသွားတဲ့ခိုင်မြတ်သွားတဲ့ပုဂ္ဂိုလ်တယောက်ကိုလိညာလဲစားပြီးတော့အဲ့ဒီယုံကြည်မှုတရားတရားကိုယူလို့ရောရသေးလားမရတော့ဘူး။အဲယောဂီတော်စင်တို့ဒီကနေ့တရားလို့အားထုတ်ရင်းနဲ့မိမိတို့ကိုယ်ပိုင်ဉာဏ်နဲ့ကိုယ်တိုင်ထိုးထွင်းပြီးတော့ဝိပဿနာဉာဏ်လေးတွေဖြစ်ကြတယ်နော်။ဒီဝိပဿနာဉာဏ်တွေကိုခုနရေးတွေကဖြစ်စီလို့ရလားမိတွေကလည်းဖြစ်စီလို့မရတခိုးရမြတွေရလည်းပဲအတင်းအာဓမလက်နဲ့တည်းနဲ့တိုက်ယူလို့လည်းမရကိုအာထုတ်ထားလို့ကိုသိထားတဲ့အသိဉာဏ်ကိုပဲသိမှာသူတို့ပဲသိမလဲကိုကပြောပြလို့သိရင်လည်းပဲသူတမယအသိပဲဖြစ်မှာနော်ကြာသိပဲဖြစ်မှာကြံစီသိလောက်ပဲဖြစ်မှာကိုပါဉာဏ်နဲ့ကိုတိုင်ထိုးထွင်းသိထားတဲ့လူလောက်တော့ယုံကြည်မှုကမခိုင်တော့ဘူးမခိုင်တော့ခုနလိုပေါ့ဖြားရောက်ရင်လည်းပဲပါသွားတတ်တယ်ချင်းချောင်းရင်လည်းပဲပါသွားတတ်တယ်လှဲစားရင်လည်းပဲပါသွားတတ်တယ်ဒါမို့ဒီကနေ့ယောဂီတော်စင်တွေရတဲ့ဥစ္စာတွေကတော့ကိုယ်ပိုင်ဥစ္စာတွေတဲ့မှန်ရဲ့လားတတာဥစ္စာတွေသီလဥစ္စာတွေဟိရိဥစ္စာဩတ္တပဥစ္စာသုတဥစ္စာစာကဥစ္စာပညာဥစ္စာတို့တို့ဒီနေ့တရားလို့အားထုတ်ရင်းနဲ့တို့ကိုယ်ပိုင်ရရှိလာတဲ့ဝိပဿနာဉာဏ်တွေတော့ဘယ်သူနဲ့မှမဆိုင်တော့ဘူးတို့ကိုယ်ပိုင်ဥစ္စာတွေပဲတို့ကိုယ်တိုင်လူနှံ့ထားတဲ့စာကဥစ္စာတွေတို့ကိုယ်ပိုင်ဥစ္စာတွေပဲလို့ဒီလိုနားလည်သဘောပေါက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြရမယ်မှန်ရဲ့လားအဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလောကီဥစ္စာနဲ့လောကုတ္တရာဥစ္စာတွေထူးခြားချက်နောက်ထပ်မိတ္တသာလေးတွေရှိသေးတယ်နော်လိုက်ပြီးတော့လင်္ကာလေးတွေဆိုပေးပါဦးနေအခါမြောက်ညမာချောက်ယွန်ကြောက်ဖွယ်ရာလောကီပါနေအခါမြောက်ညမာချောက်ယွန်ကြောက်ဖွယ်ရာလောကီပါနေအခါမြောက်ညမာချောက်ယွန်ကြောက်ဖွယ်ရာလောကီပါဆိုကြည့်အောင် လောကီဥစ္စာယရနာတွေဆိုတာနေပတ်ကြတော့ပိုင်ဆံတဲ့ပုဂ္ဂိုလ်ကိုမြောက်ပြီတဲ့အဲ့တော့ရွှေရှိတဲ့လူတွေကလည်းရွှေတွေဝတ်ပြီးတော့အပြင်ထွက်ထွက်ပြီးတော့ပြရတယ်။အာရွှေဘယ်လောက်သားရှိတယ်ရွှေပိုင်ရှင်ပဲ။ကားရှိတဲ့လူကလည်းပဲကားကောင်းလေးစီးပြီးတော့မိတ်ဆွေပေါင်းသင်းတွေစီလဲပြီးတော့ပြရတယ်။အဲ့တော့ကားကြီးကမြောက်ပြီတာနော်။ဘာကားကြီးပိုင်တယ်။လန်ကူစာကြီးပိုင်တယ်ပလာလိုကြီးပိုင်တယ်ပါဂျက်လိုကြီးပိုင်တယ်အာရာဖတ်ကြီးပိုင်တယ်ကလူကြာလေးပိုင်တယ်ဟုတ်လားခရောင်းနေပိုင်နေမာစီတီတွေပိုင်နေကိုပိုင်နေလောကီဥစ္စာတွေကပိုင်ရှင်ကိုဘာဖြစ်လဲမြောက်ပေးတယ်မြောက်ပြီးတော့ငင်းငင်းမနေဘူးအိမ်ထဲတည်းမနေခြင်းကိုဘာဖြစ်လဲအပြင်ထွက်ထွက်ပြီးတော့ပြတယ်နော်ကောက်ကောင်းကောင်းကြီးဝယ်ပြီးတော့အိမ်ထဲတိတ်ထားတယ်လို့ဘယ်မှမရှိဘူးဟုတ်တယ်မလားအနည်းဆုံးတော့မိစေပေါင်းတဲ့နေစီလက်ပတ်ပြီးတော့ပြလိုက်ရသေးတယ်အဲ့တော့အဲ့ဒါပေါ့လောကီဥစ္စာဆိုတာနေ့အခါကျတာမြောက်ပဲဒါပေမဲ့ညဘက်ရောက်တော့လည်းပြန်ချောက်တာအဲ့ဒီဥစ္စာတွေကနော်ညဘက်အိပ်ပြီဆိုလို့ရှင်တော့ရွှေတွေငွေတွေခုနလိုကားကောင်းကောင်းနေပိုင်တဲ့လူတွေကောင်းကောင်းမအိပ်ရတော့ဘူးဟုတ်လားချိုးချိုးချိုးချိုးအတန်ကြတိုင်းထားကြည့်ရတာလူလူတော်တော်အတန်ကြရင်ချောင်းနေဟန့်အတန်နေပေးရတာနော်ဓာမီတွေထားထိုးရမီတွေဖွင့်ရမရှိတဲ့ခွေးလည်းဟက်ခွေးဘာညာနဲ့အတန်နေပေးရတာမလားအဲ့ဒါတခုတွေမြန်ကတာလားမသိဓမြတွေမြန်ဝန်းလာလားမသိစိတ်ထဲမှာကြောက်ပြီးတော့ကောင်းကောင်းအဲ့လိုမရတော့ဘူးတဲ့မှန်ရလားဒါကြောင့်မို့နေ့အခါမြောက်ညမှာ6ယွန်ကြောက်ဖွယ်ရာလောကီပါလောကီဥစ္စာတွေကတကယ်တမ်းတရားစဉ်းစားကြည့်ယွန်စရာတွေကြောက်စရာတွေပဲတဲ့မှန်ရလားတခါတုန်းကဆရာကြီးဥလတ်သိရင်တရားထဲမှာမှတ်တာပဲဥစဉ်ကြားဘူးတယ်စဉ်းစားလေးတယောက်တနေ့လုံးမှတနေ့စားရတာတနေ့လုံးလိုက်ညနေခင်းလောကလေးရလိုက်ဆန်လေးစီလေးဝယ်ပြီးသမက်ချက်စားလိုက်ညတန်းအိတ်လိုက်စောစောစီးချစ်နိုင်ပဲကိုနိုင်လာဆိုခေါ်ခေါ်နဲ့အိတ်ပြော်သွားပြီမနဲ့မိုးလင်းမှနိုးကောင်းကောင်းအိတ်ပြော်တယ်နော်တနေ့ကျတော့အဲ့ကောင်လေးကိုသူ့အိမ်ဘေးမှာရှိတဲ့တထွေးကြီးကကြည့်ပြီးတော့အားကျနေတယ်သုံးတတ်တိုက်ပေါ်ကတထွေးကြီးကဟာဒီကောင်းလေးကြည့်ရတာချမ်းသာလိုက်တာဒီကောင်းလေးကြည့်ရတာအိတ်လိုက်ရင်တကြိုးတည်းပဲငါမှတော့မအိတ်နိုင်ဘူးချွတ်ချွတ်တန်ကြတိုင်းထားကြည့်ရအဲ့တော့ဒီကောင်လေးကိုသဘောကျလို့ဆိုပြီးတော့တထေးကြီးကခေါ်ပြီးတော့ပိုက်ဆံတသိန်းပေးလိုက်တာတဲ့ပိုက်ဆံတသိန်းပေးလိုက်တော့ဒီဆင်းရဲသားအဲ့တသိန်းဘယ်နဲ့ထားမှမသိဟုတ်လားတက်တာလည်းထားတော့လည်းပဲမိမမြန်ခိုးယူမလားမသိဘီယိုလည်းထားအောင်လည်းဘီယိုလည်းမရှိဟိုနန်းထားလည်းစိတ်မကြဒီနန်းထားလည်းစိတ်ကောင်းအောင်ထားပြီးတော့အိတ်မဆိုလည်းငါအိတ်ပြောနေကြုံတယောက်ယောက်ကယူသွားရင်ဒုက္ခတညာလုံးပိုက်ဆံတသိန်းရတယ်အဲ့ဒီဆင်းရဲသားအိတ်မပြောတော့ပြောသေးလားအဲ့ဒါအဲ့တသိန်းကသူ့ဘာလုပ်လဲ6နာ6နာမင်းမအိတ်နဲ့အိတ်ရင်မင်းဒီတသိန်းပျောက်သွားလိမ့်မယ်မပြောတော့လဲပြောတယ်လို့ပဲဟုတ်တယ်မလားဒါကြောင့်မို့လောကီဥစ္စာတွေကနေ့အခါမှာမြောက်တတ်တယ်လို့ညကြတော့6တတ်ပါတယ်တဲ့နောက်လိုက်စပါဦးနေ့မှာလဲပြောညလဲပြောနဖို့ချမ်းသာလောကုတ္တရာနေမာလဲပြောညာလဲပြောနဖို့ချမ်းသာလောကုတ္တရာနေမာလဲပြောညာလဲပြောနဖို့ချမ်းသာလောကုတ္တရာဆိုပါဦးလောကုတ္တရာဥစ္စာတွေပိုင်ဆိုင်ပြီးပြီဆိုရင်တော့အဲ့ဒီပိုင်ရှင်ကနေ့ခါမှလည်းပဲပြောပါတယ်တဲ့ညဘက်မှလည်းပဲပြောပါတယ်တဲ့ယောဂီတော်စင်တွေစဉ်းစားကြည့်ပေါ့ဒီကနေ့ယောဂီတော်စင်တွေယုံကြည်မှုတရားဥစ္စာတွေလည်းပဲပိုင်ဆိုင်ထားကြသီလဥစ္စာတွေလည်းပဲပိုင်ဆိုင်ထားကြပြီဟိရိဩတ္တပသုတစာကပညာလို့ခေါ်တဲ့ဒီဥစ္စာတွေအကုန်လုံးပိုင်ဆိုင်ထားကြတာနေ့ခင်းမှလည်းပဲစိတ်ထဲမှာကြည်နူးကြေနပ်မှုပီတိတွေနဲ့မပြောကြဘူးလားညဘက်အိတ်တက်ကမှလည်းပဲကြောက်ကြောက်လန့်လန့်ထိတ်ထိတ်လန့်လန့်ငါရဲ့ယုံကြည်မှုတရားဥစ္စာငါလူထားတဲ့ဇာကဥစ္စာလေးဘယ်တခုမှမြင်လာပြီးတော့ကိုးပါလိမ့်လို့စိုးရိမ်ပြီးတော့အိတ်မပြောစရာရှိလားမရှိဘူးညမှလည်းပဲအိတ်ပြောတာပဲဟုတ်တယ်မလား စိတ်ထဲမှာဘာပူပင်ចောင်းကြမှာမရှိဘဲနဲ့အိတ်လိုက်ရင်တကျိုးလည်းပဲ9နာရီတို့ပြန်9နာရီခေါ်လို့ဆိုအိတ်တယ်ထိတယ်လျောင်းတယ်ထိတယ်မိုင်းမိုင်းနဲ့အိတ်ပြောသွားတာပဲဟုတ်တယ်မလားကိုကျမ်းမာကြီးမကောင်းလို့ယောဂကြီးလို့အိတ်မပြောရင်တော့တမျိုးပေါ့လေဒီဥစ္စာတွေကြောင့်အိတ်မပြောတာတော့မဖြစ်တော့ဘူးမှန်းရဲ့လားဒါကြောင့်မြတ်စွာဘုရားရဲ့လောကုတ္တရာဥစ္စာတွေကသိပြီးတော့အကုဘုကောင်းတယ်နော်နေခင်းမှာလည်းပဲပျော်တယ်ညာခင်းမှာလည်းပဲပျော်ရှင်မှုကိုပေးတယ်ဆိုတော့ဒီဥစ္စာတွေကိုမိမိတို့အခါတင်းတင်းလို့ခွင့်သာသာလို့ကြိုးစားပြီးတော့ရအောင်ရှာမယ်လို့ဒီလိုစိတ်ထဲမှာဆုံးမြတ်ရှာပြီးတော့ကြိုးစားပြီးလို့အားထုတ်ကြရမယ်နော်နောက်တစ်ခုကြံသေးတယ်တဘဝအကျူသက်ဆောင်ဘူးတံဘူးနေရှာလောကီပါတဘဝအကျူသေဆောင်ဘူးတကူနေရှာလောကီပါတဘဝအကျူသေဆောင်ဘူးတကူနေရှာလောကီပါဆိုကြည့်ပါဦးလောကီဥစ္စာယတနာတွေဆိုတာအလွန်ဆုံးပိုင်ဆိုင်တဲ့ပုဂ္ဂိုလ်အကျိုးပေးနိုင်ရင်တဘဝတည်းပဲတဲ့မှန်ရဲ့လားတချို့ဆိုရင်တဘဝတောင်ပြည့်အောင်မပေးလိုက်ပါဘူးအသက်ကြီးမှဆင်းရဲသွားတဲ့လူတွေလည်းပဲအများကြီးပဲငငယ်တော့မိဘတွေအမွေနဲ့ထိုင်ပြီးတော့ချမ်းသာတော့လည်းပဲအသက်ရွယ်ကြီးလာမလွတ်တတ်မကိုင်းတတ်မရှာတတ်မပွေတတ်နဲ့ဆင်းရဲသွားတဲ့အထက်ကြီးပြည့်တွေလည်းပဲလောကကြီးမှာအများကြီးပဲဟုတ်တယ်မလားအဲ့တော့ကိုရှာထားတဲ့ဥစ္စာတွေကအလွန်အစုံအကျိုးပေးနိုင်မှပိုင်ဆိုင်တဲ့ပုဂ္ဂိုလ်ကိုထောက်ပံ့ပေးနိုင်မှတဘွားလည်းပါပဲတဲ့အဲ့တော့တကူမရှိဘူးပေါ့တကူမရှိဘူးတကူသိနေတယ်တဲ့ခုနတော့ကစိတ်ကွန်တဲ့တွေဆိုလို့ရှိရင်တဘွားလုံးထောက်ပံ့ဖို့နေနေသားသားကိုယ့်ရဲ့အသက်ပါတော်စရိလက်ရတာဒီဥစ္စာတွေကြောင့်နော်အဲ့တော့ဘာမှသိပြီးတော့တကူလည်းမရှိဘူးတန်ဖိုးလည်းမရှိဘူးလောကီဥစ္စာတွေကမိမိတို့ကဒါဒီဟာတွေကိုအဟုတ်ကြီးမှတ်ပြီးတော့ငွေတွေနောက်လိုက်စီးပွားရေးနောက်လိုက်ပြီးတော့ဖရမေတရားမေသံဃာမေတရားလို့ဒီအာမထုတ်နိုင်ကြဘူးတရားထုတ်ဖို့လာကြပါလို့ခေါ်ရင်မအားသေးဘူးဖေဗမာရဲ့လက်သုံးစကားမအားသေးဘူးဖေနော်ဘာမှကြောင်းမပြအောင်မအားသေးဘူးမြည်ထင်းရအောင်မမြည်ထင်းရအောင်မအိမ်ဆောင်ရအောင်မပြီးဒါနဲ့ပဲတည်သွားကြတာပဲနော်အဲ့တော့လောကုတ္တရာဥစ္စာတွေမရဘဲနဲ့တည်သွားရင်တော့လူဖြစ်ရချင်မနာဘူးပေါ့လူဘဝလူလာဖြစ်ပြီးတော့လောကုတ္တရာဥစ္စာလေးတွေမှာရအောင်ယူမသွားနိုင်ရင်လူဖြစ်ရချင်မနာဘူးလူဖြစ်ချုံတယ်လို့ခေါ်တယ်နော်အဲယောဂီတော်စင်တွေကတော့အဲ့ဒီတဲ့ကိုမပါတော့ဘူးလူဖြစ်ရချင်တဲ့ပုံကိုယ်လေးဒီလိုနားလည်ရမယ်နော်အဲနောက်တစ်ခုလိုက်ဆိုဘဝများများချမ်းသာဆောင်မြင့်ခေါင်လှစွာလောကုတ္တရာဘဝများများချမ်းသာဆောင်မြင့်ခေါင်လှစွာလောကုတ္တရာဘဝများများချမ်းသာဆောင်မြင့်ခေါင်လှစွာလောကုတ္တရာလောကုတ္တရာဥစ္စာတွေကတော့တစ်ချိန်တစ်ခါတော့မိမိတို့စုမိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုဘဝများမြောင်ရှိလိုက်ပြီးတော့အကျိုးတရားတွေပေးတယ်တဲ့ချမ်းသာမှုတွေကိုပေးဆောင်တယ်ဒါကြောင့်မို့လောကုတ္တရာဥစ္စာတွေကတော့အလွန်အမတန်မြင့်ခေါင်တဲ့တန်ဖိုးရှိပါတယ်ဦးဇင်းတို့မြတ်စွာဘုရားလက်ထက်ကသိပြီးတော့ချမ်းသာကြွယ်ဝတဲ့တထေသမီးလေးတယောက်ရှိခဲ့ဘူးတယ်နော်သူ့ရဲ့နာမည်က ဩမာတန်တီတဲ့အလုံးကြားဖို့ကြမှာပါနော်ဩမာတန်တီတိဝိမင်းကြီးယူသွားတဲ့ဩမာတန်တီမိဖုရားဟိုကတ္တဗမြတ်စွာဘုရားရဲ့သာသနာနောက်ပိုင်းမှာသူကဗာရာဏသီမြို့အိန္ဒိယနိုင်ငံဗာရာဏသီမြို့မြတ်စွာဘုရားမိဂရာဝံတော်ဇမစကြာတရားဟောခဲ့တဲ့တောအန္ဒီယာရှိတဲ့မြို့နော်ဦးဇင်းတို့ကြောင်းတက်ခဲ့တဲ့မြို့အဲ့ဒီမြို့ထဲမှာဆင်းရဲသူမလေးတယောက်ဖြစ်ခဲ့ဆင်းရဲသူမလေးတယောက်ဖြစ်တော့ဗာရာဏသီမြို့မှာကတဇောင်းမုန်လာပြင်းနေလို့နတော်လာပြင်းနေလို့အဲ့လိုလာပြင်းနေတယ်ဆိုရင်သူတို့ကလာတိုင်းလာတိုင်းပေါ်လန်သေပင်ကြီးတွေရှိကင်ဂါမြေကမ်းနဘေးမှာဗာရာဏသီမြို့ရဲ့အနောက်ဘက်မှာကင်ဂါမြေကြီးရှိတယ်တောင်မြောက်စီးနေတဲ့ကင်ဂါမြေကြီးအဲ့ဒီမြေထဲမြေကမ်းနဘေးမှာခုနကတည်းကသူတို့နတ်ခတ်ပူဇော်ပွဲသဘင်တွေဆင်းရင်ပို့မန္တကြီးတွေထိုးထားကြ။ဒါပေနေတွေရောက်ပြီဆိုရင်ကလားတွေရောကလမတွေရောကုန်းလုံးအရာတန်းစီပြီးတော့ကြိတ်ကြိတ်တူသွားကြတာ။ကလမလေးတွေကမိမိတို့အိမ်မှာရှိတဲ့အိုကောင်းစားလာလေးတွေစာရီလေးတွေဝတ်အလားတွေပြင်ပြီးတော့တယောက်နဲ့တယောက်စော်ရင်ကစားရင်ပြောပြောပါပါနဲ့အဲ့ဒီကင်ဃာမြေကမ်းပွဲသဘင်ကိုသွားကြ။အဲ့ဒီလိုသွားကြတဲ့အပြိုလေးတအုပ်ကိုခုနတုန်းကအိုမာဒန်တီလောင်းလျာဒရုသမီးလေးအမျိုးသမီးလေးတရားဆင်းရဲသူမလေးကမြင်တော့အားကြတာပေါ့မိန်းကလေးတို့သဘာဝသူများတွေဝေကောင်းစားလာဝေးရင်ကိုယ်လည်းပဲဝေးချင်တယ်အဲ့တော့သူ့ရဲ့မိဘတွေကိုပူဇော်တာအမေတို့ဖေတို့သမီးကိုအဲ့ဒီလိုဟောပန်းနဲ့ဆိုတဲ့စာရီဝုစုံလေးတစ်စုံတော့ဝယ်ပေးပါဦးသမီးလည်းပဲအဲ့ဒီနက္ခတ်ဘဝသဘင်ကြီးသွားခြင်းလို့ပါသူများတွေလိုပြောခြင်းပါခြင်းလို့ရေကစားခြင်းလို့ပါဆိုပြီးတော့ပြောတော့သူ့ရဲ့အမေဖေတွေကသမီးရဲ့အမေတို့လိုစင်ရတာဘဝမှာဘလို့လုပ်ပြီးအဲ့ဒီဝဆုံနေဝယ်နိုင်ပါလေတိတ်ပြီးတော့တန်ဖိုးကြီးရဲ့အဲ့ဒါဆိုလို့ရှင်ဘယ်နည်းနဲ့ရနိုင်မလဲအေးသူများအိမ်ကိုသွားပြီးတော့ကျွန်းခံရင်တော့တို့ရာကောင်းရနိုင်လိမ့်မယ်ဒါဆိုရင်သမီးကျွန်းခံမယ်အမေတို့ဘေတို့သမီးကိုသူများအိမ်မှာသွားပြီးတော့ကျွန်းခံခွင့်ပေးပါအိမ်ပေါ်လောက်ခွင့်ပေးပါဆိုပြီးတော့ခွင့်တောင်းပြီးတော့တထေတဦးရဲ့အိမ်မှာသွားပြီးတော့ကျွန်းခံတယ်တဲ့စတဲ့ကသူကပြောထားတာကျမဝိုးပန်းနဲ့ဆိုတဲ့ဝှစုံလေးတစုံဝှစ်ချင်တယ်ဒီဝှစုံလေးအတွက်သင်တို့အိမ်မှာဘယ်နှစ်နှစ်လုပ်ငန်းလုပ်ပြရမလဲအိမ်မူကိစ္စတွေလုပ်ပြရမလဲပြောတော့၃နှစ်လုပ်ပြရမယ်တဲ့၃နှစ်၃မိုးအမနာတန်သူတို့ကလည်းပဲခိုင်းတယ်နော်ဝှစုံလေးတစုံပေးဖို့အတွက်၃နှစ်၃မိုးကတိကာဝတ်တွေပြုစာချုပ်တွေချုပ်ပြီးတော့လုပ်စူးစမ်းပြီးတော့သူများအိမ်မှာအိမ်ပေါ်အလုပ်လေးတွေလုပ်ပြီးတော့နေပေးကြတယ်ဒါပေမဲ့ကလေးမလေးကစေနာထားစေကောင်းထားပြီးတော့ကျူစာပန်းစားနဲ့ကိုယ့်အိမ်လိုသဘောထားပြီးတော့ဆောင်ရွက်ပြီးတော့တသိကြီးတွေကသဘောကျလို့တဲ့သုံးနှစ်မပြည့်ခင်မှာပဲသူဝှစ်ချင်တဲ့ဝပန်းနဲ့ဆိုးတဲ့တံပိုးကြီးတဲ့ဝှစ်ဆုံနှစ်ဆုံပေးလိုက်တယ်နှစ်ဆုံပေးတော့အဲ့ဒီဆင်းရဲသူမလေးကဝန်တာအားနဲ့ဒီနှစ်ဆုံကိုယူသူ့ရဲ့အိမ်ကိုပြန်ပြီးတော့ပြောအမေရေဖေတွေကိုပြောဝန်တာနဲ့ပြီးတဲ့အခါမှာဂင်ဂါမြေကမ်းကိုရေချိုးဆင်းတယ်တဲ့သူ့ရဲ့တငယ်ချင်းတွေဒီကျိုးစင်းကြီးမှခုနကတော့ဝှစ်စုံလေးတွေဝိုးပြီးတော့ပွဲသဘင်ကိုသူတို့ဆင်တော့ကြမယ်ပေါ့အဲ့ဒီလိုနဲ့သူတို့ရေချိုးဆင်းနေတဲ့အချိန်မှာပဲကတ္တဗမြတ်စွာဘုရားသာနာနောက်ပိုင်းမှာသာနာဘောင်ထဲမှာဝင်တဲ့ယဟန်တပါးကဘယ်ဟာတခုတွေတည်းများတွေကဘလို့ယဟန်သင်္ကန်းကိုလှုပ်လိုက်တယ်မသိပါဘူးယဟန်မှာခန္ဓာကိုယ်မှာသင်္ကန်းကမပါတော့ဘူးလေနော်ဝိလစ်စလိကြီးဖြစ်သွားတာဆင်ညာဘောဘောသင်္ကန်းကိုလှုပ်တဲ့တခုကတည်းများလည်းရှိသေးတယ်အဲ့တော့အဲ့ဒီရဟန်းကငင်္ဂမြေကန်းတပည့်ကနေရှောက်အောင်လာတော့ခုနကတုန်းကဆင်းရဲသူမလေးကမြင်တော့စိတ်မကောင်းဖြစ်တာ။အော်ဟိုမှာအရှင်ကောင်းအရှင်မြတ်လေးတပါးတခိုးတည်းများတွေလူလိုက်လို့သင်္ကန်းတွေမပါတော့တာထင်တယ်။ငါမှလည်းပဲဆင်းရဲလို့မို့ငါဒီလိုဝှစုံလေးရောက်ဖို့ရတဲ့သူများအိမ်မှာသွားသုံးနေသုံးဖို့ကြုံခံရတယ်။ငါရှိရှိဘဝတွေတုန်းကဒီလိုအိုးအထယ်တွေမလူခဲ့ဘူးနဲ့တူတယ်။အဲ့တော့ငါလောအဒါနာနဲ့ရလာတဲ့ဒီအိုလေးနှစ်စုံနဲ့ကတစ်စုံတော့ငါခွဲပြီးတော့လူအုံးမှာပဲဆိုပြီးတော့သနာပေါက်တော့ဘင်္ဂမြေထဲကနေပြီးတော့တက်ပြီးတော့အဲ့ဒီအရှင်မြတ်ထံချင်းကပ်ပြီးတော့အရှင်ဘုရားတပည့်တော်ရဲ့ဒီဝှစ်စုံလေးကိုတပည့်တော်ကိုငဲ့ညာတော်အပြင်အလူခံတော်မူပါဆိုပြီးတော့ရှောက်တော့ခုနတော်ကယဟန်ကအလူခံတယ်တဲ့အလူခံပြီးတော့စိတ်ွယ်တဲ့နေရာမှာသွားပြီးတော့သူလူတဲ့အိုလေးကိုအောက်ဘက်ကိုတစပတ်လိုက်အပေါ်ဘက်ကိုတစပတ်လိုက်ပြီးတဲ့ခါမှာပြန်ထွက်လာတော့နေမင်းကြီးကလည်းပဲထွက်နေတဲ့အချိန်ခုနသူ့ရဲ့အဝိုးဆောင်လေးကလည်းပဲအဝါရောင်လေးဆိုတော့ တသစ္စာနေဝန်လေးလိုပဲတဲ့သိပြီးတော့ကျဉ်းယူစရာကောင်းတဲ့တပ်ပဲတဲ့ယန္တာပါဖြစ်တာအဲ့တော့အဲ့ဒါကိုကြည့်ပြီးတော့သူရစိတ်ထဲမှာကျဉ်းယူတဲ့စိတ်တွေတဟွားဟွားဖြစ်တယ်အဲ့တော့ကဲငါလက်ထဲမှာရှိတဲ့တစုံလည်းငါမွေးတော့ဘူးဒီယန်းကိုပဲလူလိုက်တော့မယ်ဆိုပြီးတော့ယတိပြတ်ယန်းကိုလူတန်းပြီးတော့စာကားဥစ္စာတွေအဲ့ဒီဘဝမှာယူလိုက်တာအဲ့ဒီဘဝကနေဒီနတ်ပြည်ရောက်နတ်စည်းစိမ်ချမ်းသာလေးခံစားဦးဇင်းတို့ဒီကသဗ္ဗဘုရားသာနာနောက်ပိုင်းမှာဦးဇင်းတို့ဘုရားလောင်းကြီးသိဝိမင်ဘဝရောက်တော့အဲ့ဒီအမျိုးသမီးလေးကဂရေ80ကျော်ွားတဲ့တိတိတိဝိဆလို့ခေါ်တဲ့တထေးကြီးရဲ့ကတော်ပိုင်ထဲမှာသွားပရိသန်တွေနေမွေးလာတဲ့ထားပါတော့16နှစ်အရွယ်ရောက်တော့တိတ်ပြီးတော့ချောမောလှပနတ်သမီးလေးတစ်ပါးအလားပဲတိတ်ပြီးတော့လှပတော့မြင်သမျှယောက်ျားတွေကသူ့ကိုမြင်ယူကုန်ကြတယ်နော်နောက်ဆုံးဘသူတိယူလဲဆိုရင်ဦးဇင်းတို့ဘုရားလောင်းသီဝိမင်းကြီးတိယူသွားတာအဲ့လောက်ဒီလာတယ်အဲ့တော့တထေးသမီးလည်းပဲဖြစ်သွားတယ်အလားမှာလည်းပဲအလားထိတ်ကောင်းတင်ဒီကနေ့လို့ပြောရင်တော့မဆက်ကြပါလားပေါ့နော်အဲ့လောက်ဒီချောမောလှပတဲ့အကျိုးတရားတွေပစ္စည်းဥစ္စာတွေကြော်ဝတဲ့အကျိုးတရားတွေဘသူကပေးလိုက်တာလဲလို့မေးရင်ဆင်းရဲသမဘဝတုန်းကလူတန်းခဲ့တဲ့ဥဆုံလေးနှစ်ဆုံရဲ့အကျိုးကြောင့်တဲ့အဲ့ဒီစာကဒနာလေးစာကဥစ္စာလေးကအကျိုးပေးလိုက်တာတဘွားတဲ့တင်ကလားမကဘူးနတ်ပြည်မှာလည်းပဲနတ်ချမ်းသာတွေခံစားရလူပြည်ရောက်တော့လည်းပဲလူချမ်းသာတွေခံစားရတယ်ဒါကြောင့်မို့လောကုတ္တရာဥစ္စာဆိုတာပိုင်ဆိုင်မိသွားပြီဆိုရင်တော့ဘဝတွေမြောက်များစွာဒီချမ်းသာဒုက္ခတွေပေးဆောင်တတ်ပါတယ်တဲ့ချမ်းသာဒုက္ခတွေပေးဆောင်တတ်တယ်ဆိုတာဒီဥမ္မာတန်ဒီဆက်တော်လေးကိုကြည်ချင်းအားဖြင့်ဦးဇင်းတို့ယောဂီတော်စင်နေနားလည်သဘောပေါက်ရမယ်ဟုတ်တယ်မလားဒါကြောင့်မို့ဒီကနေ့ဘဝများမြောင်ချမ်းသာတွေကိုဆောင်တတ်တဲ့လောကုတ္တရာဥစ္စာဖြစ်တဲ့တတ္တသီလဟိရိဥတ္တပသုတ္တဆာကပညာလို့ခေါ်တဲ့သူတော်ကောင်းဥစ္စာတွေကိုတို့တည်းပြုကွင်ရကြပါပြီလို့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့နောက်မှလည်းပဲအခါတင်တင်တယ်လို့ခွင့်တသာလို့ဒီဥစ္စာတွေကိုစူးစမ်းပြုလုပ်ပြီးတော့ရှားပွေအထောက်ကြရမယ်စူးစမ်းပြုလို့ရှားပွေအထောက်ကြခြင်းအပြင်လောကုတ္တရာဥစ္စာတွေကိုပိုင်ဆိုင်ကြကုန်ပြီလည်းယင်ကိလေသာခတဲ့ဆင်းရဲခတဲ့ငြိမ်းတဲ့နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါရနိုင်ရောက်နိုင်မြတ်မောပြုလွယ်နိုင်ကြသည့်ယောဂီသူတော်စင်များဖြစ်နိုင်ကြပါစေ။သာဓုသာ